ဒီနေ့တာနာတော်နေ့2558ခု9,1386ခုတရေကျော်လာပြီးတော့တရေနေ့ညကြံခါကာလမှာရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့မြန်ကုန်မြို့နယ်အမှတ်နေ့ရက်ွယ်ဥအောင်ဝင်လန်းအိမ်နံပါတ်10တရာကြီးဦးမြင့်စီဦးဒကမာကြီးတော်တိရာဇုမိသားစုရဲ့နေအိမ်မင်္ဂလာတော်မှာဦးရင်တို့တစ္ဆာရွှေကြီး၆နှစ်ကြီးဓမ္မဒါနဓမ္မပူဇာတရားပွဲတကယ်မှာဓမ္မဒါနကုလိုရှင်များဖြစ်ကြတဲ့တရားကြီးဦးမြင့်စီဦးဒကမာကြီးတော်တိရာဇုအမေမအင်ဂျင်ရမုံမနှင်းကြီးရမုံမိသားစုရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့ဒီနေ့ညပေးတဲ့ကောင်းတရားတို့တတိယညဖြစ်ဖြစ်ဆရာကြီးကိုယ်တော်ကြီးဟောကြားတော်မူတဲ့တရားဒေသနာတော်တို့ကိုနိုင်ယူကြည့်ညိုခွင့်ရကြတယ်။ဦးဇင်းတို့လည်းပဲဟောကြားခွင့်ရတယ်ပေါ့။ဒီတော့ဒီနေ့ကသဗ္ဗပါပတ္တအာကရဏကုတ္တတုပ္ပတံပရာသာသိတပရိယောတပနအိတံဘုဒ္ဓနာသာတတံလို့ဆိုရက်ခေတ္တဝါလူသေးသမကပွင့်တော်မူကြတဲ့တရားရှုရိုးရဲ့အဆုံးမဥပါဒံလို့ဘုရားဘာသာဝင်တို့တော်ရှင်တိုင်းတို့လို့သိထားကြတဲ့ဒီအဆုံးမလေးမကောင်းမှုကြောင့်ကောင်းမှုကြောင့်ပြူအောင်စိတ်ကိုယ်ထားတဲ့ပထမအဆုံးညကမကောင်းမှုကြောင့်ဆိုတာနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ပြောခဲ့ပါတယ်ဒုတိယညမှာကောင်းမှုကြောင့်ဆိုတာနဲ့ပတ်သက်ပြီးတော့ပြောခဲ့တယ်ကိုယ်ဒီကနေ့တတိယညမှာတော့ပြူအောင်စိတ်ကိုယ်ထားဆိုတာနဲ့ပတ်သက်ပြီးတော့ဟောကြားနိုင်ရမယ်ပေါ့နော်မိမိရဲ့စိတ်ကိုပြုစင်တန်ကျဲအောင်ကြိုးစားအထောက်ရမယ်လို့အဆိုတော်သောမြတ်စွာဘုရားများဟောကြားတော်မူခဲ့။ဘာကြောင့်စိတ်ကိုပြုစင်အောင်ကြိုးစားခံရသလဲ။စိတ်ကိုပြုစင်မှုမရှိအောင်တန်ကျဲမှုမရှိအောင်ညစ်ပတ်အောင်ပေးအောင်ပြုတတ်တဲ့စိတ်ရဲ့အနည်းအကျေးတွေကပါလေ။အဲ့ဒီစိတ်ရဲ့အနည်းအကျေးကိုပြုစင်တန်ကျဲအောင်ဘယ်လိုကြိုးစားအထောက်ရမလဲ။အစရှိတဲ့အချက်တွေနဲ့ပတ်သက်ပြီးတော့ဒီကနေ့ညနာယူကြည့်ညွှန်ရမယ်နော်။ကျိုးအောင်စိတ်ကိုထားတဲ့ဒီတရားဒေသနာတော်ကိုမဟုတ်ကြသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုရောမြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုဒီစရာတရားလုံးစုံကိုတည်တော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်ဒီလိုသောပညာကိုသောမဟာကရုဏာကိုပညာကိုနှစ်ပါးစုံလို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုတ်တည်မြတ်လို့ယူခိုးပူတော်ကြောင်းသူအလုံးလည်းအုပ်ချီမို့ပြီးတော့အာယုံပြုကြရအောင်ကရုဏာတိတလရယံပညာပိသောတာဝိရတမောဟဓမ္မံသာလံမရလောကကေသဝန္တိဒုက္ခတံဂတိဝိမုဒ္ဒံကရုဏာပိတလရေယမဟာကရုဏာတော်ဖြင့်ဤနသောစိတ်နှလုံးလည်းရှိတော်မူပါဖြစ်တတ်သောပညာပိသောတာဝိရတမောဟဓမ္မံအရဟတမတိဟုသောအယံဝလင်းခြင်းဝိဇာတိဟုသောပိုင်မောင်ကိုပြေခွာတော်မူ၏တတ်သောသန္တရမကလောကကရုံလူနံပြမတ္တဝအနန္တတို့၏ကျောင်းဒီတန်တို့ရေကလူပြုရာတဆူရီရောဆရာတခင်လည်းဖြစ်တော်မူပါပြီတန်တို့ဂတိဝိမုဒ္ဒံဒီဝမနုဿာနိရယနေဒေတာတရိစ္ဆာလာယံဈိငါတန်တို့ဂတိဥမာနိသူတခင်ကင်းလွတ်တော်မူပြီတန်တို့ဒုက္ခတံဘတ်တော်ရောအကျိုးများကြောင့်ဟုတ်ပါသောစကားကောင်းကိုယ်တော်မြတ်စွာတော်မူပါပြီတန်တို့ဘုရားသစ္စာလေးရဲ့တရားမြတ်ကိုလက်ပေါ်တင်တာဗရမညာကဲ့သို့ပြတ်သားထင်းနေသည့်မြင်ပေတဘုရားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဝပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်သူပိညာပရမမမို့ကျောင်းလန်တရားဖြစ်ကြပါသောဘုရားတတိတော်တို့သည်ဝိနည်းဝနာမကာယဝေစီမနောခြေသုံးနည်းဓာရသနာမခြင်းဒုက္ခယောကျိုးလက်တော်မောဟရှိခိုးဥညုပါဤမြတ်စွာဘုရားယူအောင်စိတ်ကိုထားတဲ့စတဲ့ပြီးတော့နိုင်ယူကြည့်ညိုကြရအောင်သဗ္ဗပါပတ္တအကရဏကုတ္တနတုပ္ပတမရာသသိတ္တပရိယောတပနာဧတံဗုဒ္ဓနာသာသနာ ဒီနေ့သာသိတပရိယောတပနာမိမိရဲ့စိတ်ကိုတန်ရှင်းအောင်ဖြူရှင်းအောင်ကြိုးစားအထောက်ကြရမယ်ဆိုတဲ့အပိုင်းဒီနေရာမှာစိတ်ကိုတန်ရှင်းအောင်ဖြူရှင်းအောင်ကြိုးစားရမယ်ဆိုတဲ့တိုက်တွန်းချက်ကိုထောက်တော်အဖြစ်ဒကာတော်မတို့ဦးရင်တို့ရဲ့စိတ်ဟာမဖြူရှင်းမှုမတန်ရှင်းမှုညံ့တော်မှုတွေရှိနေတယ်လို့အဲ့လိုဆိုလို့ရောမရောဘူးလားဗျာမြင်တော်နေလို့မတန်ရှင်းလို့မဟုတ်ဖြူရှင်းမှုရှိအောင်တန်ရှင်းမှုရှိအောင်ကြိုးစားကြလို့တိုက်တွန်းတာပေါ့အဲ့လိုဆိုရင်တရားတော်တို့ဦးရင်ရဲ့စိတ်ကိုဘယ်လိုအရာတွေကမြင်တော်အောင်မတန်မရှင်းဖြစ်အောင်ပြုလုပ်နေတယ်ဆိုတာလေးကိုစဉ်းစားဖို့လုံးပဲဘယ်လိုအင်္ဂုတ္တပါဠိတော်မှာသဘောတရမိဒံဘိကဝေစိတ်တံအာဂန္တုကေဟိဥပကိလေတေဟိဥပကိလေတံလို့မြတ်စွာဘုရားဟောထားတဲ့ဒေသနာလေးတစ်ခုရှိတယ်အဲ့ဒါပါလဲဆိုတော့သင်္ကိုစိတ်ကလေးဟာအလွန်တရာမှဖြူရှင်တဲ့တန်ရှင်းတဲ့တောက်ပါရင်းတဲ့ဧည့်သည်တပွဲဖြစ်တဲ့ဇာတဒေါသမောဟကိလေသာတရားတို့ကြောင့်ဒီစိတ်ကလေးဟာညံ့နှံသွားရတယ်။ဒါလေးကိုမေတ္တာဘောတော်တို့ရှင်းသားမယ်ဆိုရင်သင်္ကိုကဖြူနေတဲ့စိတ်ကလေးဟာဧည့်သည်တပွဲဖြစ်တဲ့လောဘဒေါသမောဟကိလေသာတရားတို့ကြောင့်ဖြစ်သွားရတယ်ညံ့နှံသွားရတယ်မတတ်မရှင်းဖြစ်သွားရတယ်အဲ့တော့ဦးဇင်းတို့ဒီနေရာမှာဒီအငြိကြီးတွေကမိမိတို့ရဲ့စိတ်ကိုပေးချမ်းအောင်ပြုလုပ်နေတယ်ဆိုတာလေးကိုပထမအဆင့်နားလည်ထားကြရမယ်ပေါ့။မိုးရွာနော်။အချင်းနေနေတို့ပြီ။နော်။မိုးရွာတယ်။အင်းနေဒီဝင်လာ။အင်းနေဒီဝင်လာ။မိုးရွာမခံနဲ့တော့ပိုပြီးတော့စူးစူးစီးလေးရှိသွားတာပေါ့ရှိတော့ရှိတော့ဒါကရင်ရှိနေနေတော့ကင်မရာမင်းကင်မရာမိုးရွှဲမယ်နော
်
ဒီကင်မရာမေဝါမိုးကျမှာရှိတယ်အင်းဒီလည်းဝင်ဒီလည်းဝင်ဒါကဒီလည်းဝင်လား
ဒီလည်းဒီလည်းဝင်
ဒီလည်းလားကောင်းမွေးဆိုင်ကြားနေလေနော်အင်းနေတော့လဲအင်းနေတော့လဲနော်ဘုရားတော့ပြီးအောင်ဟောမှပြန်မှာဟုတ်လားဘုရားကသုံးရက်မှတစ်ပုတ်ဆိုတော့တုလိတန်တန်ပြစ်ထားလို့အရှင်မင်းကြီးနော်ဗီဒီယိုကြာပြီးမှအဲ့ဒီတရိစ္ဆာန်ကလုတ်ဖို့ပဲရှိတယ်နော်အဲ့တော့ဒါကမှမဟုတ်ဘုရားတို့ရဲ့စိတ်ကအမြင်ကြီးရှိနေတယ်ဆိုတာကိုပထမနားလည်တားရမယ်ပေါ့အဲ့ဒါကိုနားလေဓမ္မလက္ခဏာမှာဒီအမြင့်ကြီးကိုတန်ရှင်းအောင်ဖြည့်ဖြည့်အောင်ကြိုးစားအထောက်ရမယ်ဆိုတာပေါ့။တတုရိယာဖြစ်နေတဲ့ကြိုးစားအထောက်ရမယ်အပိုင်းပေါ့။အဲ့တော့ဦးဇင်းတို့ဒီနေရာမှာစိတ်ကိုဘာကြောင့်ဖြည့်ဖြည့်တန်ရှင်းအောင်ကြိုးစားအထောက်ဖို့လိုအပ်တယ်ဆိုတာလေးကိုပြောရအောင်။စိတ်ထဲမှာဝိတုဒ္ဓိဆိုတဲ့စင်ကြယ်မှုဆိုတာမရှိဘူးဆိုရင်ဝိမုတ်တိဆိုတဲ့လုံယောင်မှုရှားလာမှုမရနိုင်ဘူးလို့တဘုရားဝါဒဝင်တို့ရင်တို့များများသိထားကြပြီလားပါဇာတဒေါသမောဟအစိုက်ရှိတဲ့ကိလေသာအငြိအကျေးရှိနေတယ်ဆိုရင်စိတ်ကဝိတုဒ္ဓိမဖြစ်ဘူးပေါ့မတန်ရှင်းမှုမရှင်းကြဘူးပေါ့တန်ရှင်းစင်ကြယ်မှုမရှိတော့စိတ်ဖြင့်လုံယောက်မှုဝိမုတ်တိချမ်းသာမှုမရနိုင်ဘူးတဲ့ဒါကြောင့်ဦးရင်တို့ဘာကြောင့်စိတ်ကိုဖြူရှင်းအောင်ကြိုးစားအထောက်ခံတယ်လို့မေးရင်ဝိမုတ်တိဒုက္ခအမြင့်မြတ်ဆုံးသောချမ်းသာဒုက္ခကိုရရှိနိုင်ဖို့အတွက်စိတ်ကိုဖြူရှင်းအောင်တန်ရှင်းအောင်ကြိုးစားအထုဖို့လိုအပ်တာဒီနေရာမှာဦးဇင်းတို့ရဟန်းတွေထဲမှာမှတ်သားဖို့ရတိုးထားတာလေးပဲရှိပါတယ်ရူပံပိတန်ကိလေသံပိတန်ကိလေသံတိမာနဝါရူပေတုတ်တိဝိတုဇံတိအနက္ခတံမေတိနာရေကျုပ်ရှင်ကျေလို့တတ္တဝါတွေရှင်ကျေတယ်ရုပ်တန်ခြင်းလို့တတ္တဝါတွေတန်ခြင်းနဲ့ရုပ်မြင့်နှွမ်းလို့တတ္တဝါတွေမြင့်နှွမ်းတယ်လို့ရသော်ဘုရားမဟောပါဘူးလေဟုတ်လားရုပ်တန်ခြင်းလို့တတ္တဝါတန်ခြင်းရတယ်ရုပ်မြင့်နှွမ်းလို့တတ္တဝါမြင့်နှွမ်းရတယ်လို့ရသော်ဘုရားမဟောဘူး စိတ်တံတိတံတိလိတံတိတံတိလိတံတိမာနဝစိတ်တေတုတ်တေဝိတုဇံတိအနက္ခတံမေတိနာဣတိယုတ်တံမေတိနာစိတ်တံရှင်းလို့လာတဲ့တတ္တဝါတံရှင်းရတယ်စိတ်ညင်နွမ်းလို့လာတဲ့တတ္တဝါညင်နွမ်းရတယ်လို့သာလဲမြတ်စွာဘုရားဟောပါလေတဲ့ဒါလေးနဲ့ရှင်းသားရမကောင်းဘူးလားညကောင်းတယ်ဒါကြောင့်ပိဋကပေါင်းတော်တို့တကယ်တန်ရှင်းဖို့ဆိုလို့ရှိရင်ရုပ်ပိုင်းဆိုင်ရာအခြေအကျကိုဖြူချင်းအောင်ကြည့်ကြဖို့တယ်စိတ်ပိုင်းဆိုင်ရာအခြေအကျကိုဖြူချင်းတန်ရှင်းအောင်ကြည့်ကြတုတ်တယ်ဘုရားအရင်မကြည့်ဘူးလားကြည့်ကြည့်တယ်ဘာကြောင့်ရေးကြည့်တာလို့ဆိုရင်ရုပ်အခြေအကျကဒုက္ခပေးတာတည်းစိတ်အခြေအကျကဒုက္ခပေးတာပို့ပြီးတော့ဇောဝါလို့ကြည့်ကြလို့ပဲဒါကြောင့်ဝိညာဉ်တို့စိတ်အခြေအကျကိုပြန်တန်ရှင်းအောင်ဖြူချင်းအောင်ကြိုးစားအထုတ်နိုင်တယ်ဆိုလို့ရှိရင်ပုံတော်ခန္ဓာပင်ဖြစ်ပါတော်လေပဲပုံတော်အထူးကိုခံယူတတ်တယ်ဆိုပြီးတော့ပညာရှိတော်ဝိညာဉ်ရတာလေအလုံးပတ်သားပေါ်ရကောင်းတဲ့ကထာလေးတွေကိုရှိတယ်။ကာယမလံမူပိခာယစိတ်တေမလံသတော်ဝတုစိတ်တေဟိမိမလေတံတော်ပုတိကာယောပိပူရိတော်လေအညစ်ကြီးဆိုတာရုပ်အညစ်ကြီးရဲ့စိတ်အညစ်ကြီးရဲ့လို့အမျိုးရှိတယ်ပေါ့အဲ့ဒါကာယမလံမူပိခာယရဲ့ရုပ်ပိုင်းတည်းရာကိုကာယမှာဖြစ်နေတဲ့အနေချင်းကိုအလေးတူရှုပြီးတော့စိတ်ဒီမနာသဒောဝတုစိတ်မှာဖြစ်နေတဲ့အနေအချင်းကိုလည်းကြောင်းကျဲအောင်တန့်ကျဲအောင်ရှင်းတော့ပါဒီနေရာမှာရုပ်ရှင်ချင်းကိုလေးတူရှုရမယ်ဆိုတဲ့နေရာမှာဒဂိုလ်ကြီးဒဂါယတန့်ကျင်းမှုဒီနေမှုတန့်ကျင်းမှုရက်ခွတ်တင်တန့်ကျင်းမှုအစရှိတဲ့တန့်ကျင်းမှုတွေကိုမပြုလို့ရဘူးလို့ဆိုလိုတာမဟုတ်ပါဘူးဟုတ်လားတကယ်ဖြစ်ရင်ဉာဏ်နဲ့စိတ်သက်သက်ရှင်းသားမယ်ဆိုရင်ရုပ်အညစ်အကြေးဆိုတဲ့အမျိုးကလည်းပဲတကယ်လုံးဝတန်ရှင်းဖြူရှင်းသွားအောင်ရှင်းပြလို့ရတဲ့အမျိုးလည်းမဟုတ်ပါဘူးဟုတ်တယ်မဟုတ်လားဒါကြောင့်ရုပ်အညစ်အကြေးကိုလေးလေးရှုပြီးအောင်စိတ်အညစ်အကြေးကိုလည်းတန်ရှင်းအောင်ဖြူရှင်းအောင်ကြိုးစားအထုတ်သင့်တယ်တဲ့အဲ့လိုတန်ရှင်းဖြူရှင်းအောင်ကြိုးစားအထုတ်လို့အကယ်လို့များစိတ်တည်ဟိနေမလေးတန်တော့စိတ်မှာအညစ်အကြေးကင်းမယ်ပြင်းခဲ့မယ်ဆိုလို့ရှိရင်ပုတိကာယောပိပူဇိတော်တဲ့ပုံတော်ခန္ဓာပင်ဖြစ်ပါတော်လေပဲအဲ့ဒါပူဇော်လိုက်တယ်စိတ်ဝါကြီးကြီးခဲ့မယ်ဆိုရင်ဒုက္ခနာကိုကြီးကတော့အနတ်မကောင်းတဲ့တန်ရှင်းမှုမရှိတဲ့ခန္ဓာကိုကြီးပါပဲဟုတ်လားတို့တော့အရင်ကြီးစိတ်ကလာတန်ရှင်းခဲ့မယ်ဆိုရင်အဲ့ဒါပါတယ်တို့ပူဇော်လိုက်တယ်ဆိုတော့လောကမှာပူဇော်ထိုးကိုခံယူလိုက်တဲ့နေရာမှာခံယူနိုင်ဆုံးပုဂ္ဂိုလ်ဟာဘယ်လိုလုပ်မေးရင်ညံ့တော်ဘုရားပါပဲရသော်ဘုရားဘာကြောင့်ပူဇော်အထူးကိုခံယူလိုက်တာတော့လို့ရှင်းသားကြည့်တော့ဒီစိတ်အငြိအချင်းလုံးဝတန့်ရှင်းလို့ပူဇော်အထူးကိုခံယူလိုက်တာဆရာသာအရှင်မြတ်ဒီလည်းပဲဒါကဒေါသမောဟခိရတာတရားတွေကျင်းလို့စိတ်အငြိအချင်းတန့်ရှင်းတာပါလေသို့တော့ရသော်ဘုရားကျမဘယ်နဲ့ကြောင့်ပူဇော်အထူးကိုခံယူလိုက်တယ်လို့ပြောရသလဲရသော်ဘုရားကယဟန်သာအရှင်မြတ်တို့စိတ်အငြိအချင်းကျင်းတာတဲ့ရသော်ဘုရားကပို့ပြီးတော့ခင်းတယ်ရနာရှင်မြတ်ဒီသိဉ္ဇီကိနေဆိုတာကဝါဒနာသဘောလေးနည်းနည်းပြန်နေတော့ဆိုတယ်။ဘုဒ္ဓိတ္တကတော့လုံးဝမပြန်ပါဘူး။သို့တော့ဝါဒနာကပြန်တယ်ရဲ့။မြတ်စွာဘုရားကြီးကကင်းပုံကြတော့ဝါဒနာတောင်းမပြန်ဘူး။ဒါကြောင့်သိဉ္ဇီကိကင်းမှုကြီးမားလေလေပူဇော်တာကိုခံယူတတ်တယ်လေ။ပူဇော်တာခံယူတတ်တယ်ဆိုတာကတမိုးကြီးများတမိုးကြီးမားလေဆိုတဲ့အသေးလေးကိုပြောရမှာပဲ။ဟုတ်လား။ဒါကြောင့်မိတ္တပေါင်းတော်တော်တို့လူတယောက်ရဲ့မြင်မြင်မှုသင်ခြင်းမှုတမိုးရှိမှုဆိုတာတွေဟာသူ့ရဲ့စိတ်ထဲမှာအညီအကြေးဘလို့ရှိတယ်လဲမရှိဘူးလဲဆိုတာပေါ်မှာအဓိကမူတည်ပြီးတော့အကျေဖြတ်ရမယ့်အနေအထားပေါ့ဟုတ်လားဒါကြောင့်စိတ်အညီတွေကိုဘာကြောင့်တန်ဆဲအောင်ကြိုးစားရတယ်လဲဆိုမေးရင်မြင်မြင်ဖို့သင်ခြင်းဖို့အတွက်တရားဖြင့်ချမ်းသာတဲ့ချမ်းသာမှန်ကိုရဖို့အတွက်ကြိုးစားအထောက်အကူရဟုတ်လားအေးတရားပြတဲ့ပေါင်းတွေကစိတ်အညီတွေကိုတန်ဆဲအောင်ဖြူတင်အောင်ကြိုးစားအထောက်အကူရမယ်အဲ့လိုဆိုရင်စိတ်ရဲ့အညစ်အကြေးတွေကဘာတွေလဲအကျဉ်းများဖြစ်တော့မြတ်စွာဘုရားကဘာကမလန်ဒေါသမလန်မောဟမလန်လို့ခေါ်တယ်မလဆိုတာအညစ်အကြေးပေါ့အဲ့ဒီအညစ်အကြေးကဘာလို့ဆိုတော့ရာဂဆိုတဲ့ဆွလန့်မှုရာဂတရားဒေါသဆိုတဲ့မကျေနပ်မှုစိတ်တိုင်းမကျမ်းမှုပြမတတ်တဲ့ဒေါသတရားမောဟဆိုတဲ့တဘာဝတရားတွေရဲ့အမှန်တဘောကိုတိမြင်နိုင်မှုမရှိတဲ့ပိုင်မဲ့တွေ့ဝေတဲ့တဘောရာဂအနေကြီးဒေါသအနေကြီးမောဟအနေကြီးပေါ့ဉာဏ်ဉာဏ်ဖြစ်တော့စိတ်ရဲ့အနေကြီးကိုဒီလောက်သိထားမယ်ဆိုရင်လည်းဒါပြည့်စုံတယ်လို့ဆိုနိုင်ပါတယ်သို့တော့ကျင့်ကြံပြည့်စုံထားမယ်ဆိုရင်တော့ပို့ပြီးတော့ကောင်းတာကိုယ့်ရဲ့စိတ်ထဲမှာရာဂဒေါသမောဟအနေကြီးတွေမကဘူးဒီကျင့်ကြံပြည့်စုံအနေကြီးတွေရှိနေသေးတယ် ဆိုတာကိုတည်တာကိုလိုပါတယ်အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့ဦးဇင်းတို့တတဝရရဲ့တဏှာရှိတဲ့အညီကြီးတွေနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားအေတဝံဟောကြားခဲ့တဲ့တုတ်တန်တစ်ပုဒ်ရှိတယ်ပိစီမတိကေမှာဦးဇင်းတို့ဝိတ္တတုတ်တန်ဆိုပြီးတော့မြတ်စွာဘုရားဟောတာအဲ့ဒီတုတ်တန်မှာမြတ်စွာဘုရားဘယ်လိုဟောတာလို့ဆိုတော့ဟုတ်ကြည်ရင်ညိုရင်နဲ့ပေးချမ်းနေတဲ့အဝတ်နှောင်းပေါ်ကိုပတိစေဟာသူတိုက်တဲ့ပြေးအောင်ခြေလို့မရနိုင်ဘူးတဲ့။နေအောင်ခြေလို့လည်းပဲအနေအောင်မထင်နိုင်ဘူး။အဝါအောင်ခြေလို့လည်းပဲအဝါအောင်မထင်နိုင်ဘူး။အောက်ကကြီးနေနေရောပြီးတော့အမျိုးကြီးပြောပြလို့မရတဲ့တောင်မရောက်မြောက်မရောက်အယောင်တွေပဲထွက်လာမယ်ပဲ။ဘာဖြစ်လို့တိုက်တဲ့ပြေးအောင်ခြေလို့မရတာလဲလို့မေးရင်အဝတ်ကညင်နွားနေလို့တဲ့။ဟုတ်လား။အဲ့လိုပဲတန်ရှင်းစင်ကြင်မှုမရှိတဲ့ဉာဏ်နဲ့စိတ်နဲ့ရှုခြင်းနဲ့ကောင်းမြတ်တဲ့ဘဝကိုမရနိုင်ဘူးလို့မြတ်စွာဘုရားဟောတာ။ဒါကတော့တမလုံးကြီးအတွက်သိမိရတဲ့ပုဂ္ဂိုလ်ရင်းစဉ်းစားကြရစမ်းပါနော်။ဉာဏ်တော်စိတ်ဖြင့်ကောင်းမြတ်တဲ့ဘဝကိုမရနိုင်ဘူး။ဉာဏ်နဲ့ဘဝကိုပဲဉာဏ်နဲ့စိတ်ကဖန်တီးမယ်ပေါ့။အမြဲတမ်းရှုခြင်းပန်းခြင်းနေတဲ့ဝိစုလေးပေါ်ဆိုရင်တော့ပတိစေဟာသူတိုက်တဲ့ခြေအောင်ကိုခြေလို့ရပါလေ။တော့အပြာရောင်ခြင်းနဲ့အပြာရောင်ထွက်မဲ့အစင်းရောင်ခြင်းနဲ့အစင်းရောင်ထွက်မဲ့ဘာကြောင့်လဲဆိုတော့အဝတ်ကဖြူခြင်းနေလို့အဲ့လိုပဲဒီကမ္ဘာလူကြီးတို့ဖြူခြင်းပန်းခြင်းတော့သိခြင်းမြင့်မြတ်သောကောင်းမွန်သောဘဝကိုရလိမ့်မယ်ဖြူခြင်းနဲ့သိရန်ဖြူခြင်းနဲ့ဘဝကိုပန်းတည်မယ်ပေါ့တကယ်စမ်းသပ်ကြည့်ရင်ဘဝဆိုတာသိနဲ့တန်မလို့ဖြစ်တာပါဟုတ်လားဖြူခြင်းနဲ့သိရန်ဖြူခြင်းနဲ့ဘဝကိုပန်းတည်မယ်ဉာဏ်နဲ့သိရန်ဉာဏ်နဲ့ဘဝကိုပန်းတည်မယ်ကိုယ်လုံးတဲ့စိတ်ကကိုလုံးတဲ့ဘဝကိုဖန်တီးမယ်အေးကန်တဲ့စိတ်ကအေးကန်တဲ့ဘဝကိုဖန်တီးမယ်အဲ့လိုဘဝကိုဖန်တီးတယ်ဆိုတဲ့နေရာမှာဘဝတစ်ခုကိုဆိုကြပါစို့ဒီဘဝသုံးပြီးတော့မှနောက်ဘဝတစ်ခုဖြစ်လာတဲ့အနေအထားမျိုးလောက်ကိုကြီးပဲတိထားလို့မလုံလောက်ဘူးအခုလုံလုံးနေတဲ့တန်ဘဝပဲဆိုချင်တာကအခုကိုလုံးတဲ့စိတ်ဖြစ်နေရင်အခုကိုဘဝကကိုလုံးနေတာပါပဲအခုအေးကန်တဲ့စိတ်ဖြစ်ရင်ကိုဘဝကအခုချိန်မှာအေးကန်နေတာပါပဲသတိတော်နားလည်နိုင်မယ်ခံစားနိုင်မယ်လို့ဦးဇင်းယုံကြည်ပါတယ်ဟုတ်လားဒါကြောင့်ဘောဆိုတာသိနဲ့တန်တော်ဖြစ်တယ်ဆိုတာအဲ့ဒါပဲဒီကရာကအလွန်တရာမှနေရင်ဒိဗေခြေပြတ်ပါတယ်မြင့်မြတ်သောစိတ်အသင်တန်းရှိသောစိတ်ဖြင့်မြင့်မြတ်သောအနေထားအသင်တန်းရှိသောအနေထားကိုတဖြည်းဖြည်းနဲ့ရနိုင်တယ်ဒီတဲ့တွေကနေကြနေတယ်ဒီတဲ့တွေကမတန့်ရှင်းဘူးအသင်ကျေဘူးဆိုရင်နေကြတော့မတန့်ရှင်းတော့မသင်ကျေတော့ဘဝဒီကိုဒီစိတ်ကပဲဆွဲဆောင်သွားဟုတ်ရဲ့လားဒါကြောင့်မြတ်စွာဘုရားကဒီမကြီးဆရာရဲ့ခြေအောင်ခြေလို့ရတဲ့အနေအထားလေးကိုဥပမာပေးပြီးတော့ဝိတ္တတုတ်တန်ဆိုပြီးဟောတာအဲ့ဒီမှာစိတ်ကိုမြင်နှောင်းနေတဲ့စိတ်ရဲ့အရေးကြီးတွေကပါလေဆိုပြီးတော့ဆက်ပြီးတော့ဟောတာအဲ့ဒီမှာဦးဇင်းတို့စိတ်ရဲ့အရေးကြီးကို14မျိုးလောက်မြတ်စွာဘုရားအကြံဉာဏ်ဟောတာလည်းပေါ့အဲ့ဒါပေးတဲ့ကောင်ဘယ်လိုအောင်လို့ကိုယ်တန်တမှာရှိတဲ့တရားတွေရဲ့သဘောတဘာဝကိုကိုယ်ကိုယ်တိုင်နားလည်ဖို့ဆိုတဲ့ရည်ရည်နဲ့နာရီကြည့်ရနော်ပထမဉာဏ်ကြီးကဘာလို့ဆိုတော့အပိဓာဝိတမလောဘနှလုံးတောင်တွဲပြောတာနော်အပိဓာဆိုတာကသူဝတိကြီးကိုမတရားလို့ခြင်းဝိတမလောဘဆိုတာကလောဘအလုံးအလုံးကိုကြီးမားတဲ့သဘောနော်ရရင်ပြီးရောတရားတာတွေမတရားတာတွေမကျင်သာဘူးရဖို့အရင်းကိုပဲတကယ်ကိုတရားပေါင်းလက်ဆုပ်ပြီးရောအကြီးအကျယ်လိုချင်မဲ့မောတဲ့သဘောဒါဝိတမလောဘအဲ့ဒီအနေကြီးပါတဲ့နောက်ဇာပါဒတဲ့ဇာပါဒဆိုတာကတဘာတော်တတ္တဝါတွေကိုသင်ရင်းသွားလိမ့်ခြင်းနဲ့ဖြစ်စည်းနေခြင်းနဲ့ဖြစ်စည်းပြလိုက်ခြင်းနဲ့အစတိတစ်ချက်မကျင်နှမှုဆိုရမယ်ဒေါသအရာကောက်ရမယ်တရားတစ်မျိုးပဲအဘိဓါဝိတမဘဝရဲ့ဇာပါဒရဲ့ဩတဏ္ဍဘာနဲ့ဒေါသကိုဆိုကြပါစေနောက်ဆက်ပြီးတော့မြတ်စွာဘုရားကအတွေ့လိုက်ပါတော့လို့ဆိုတော့ကောဒနဲ့ဥပါနာဟာကောဒဆိုတာကအမြင့်ထွက်တဲ့သဘောပေါ့ဥပနာဟဆိုတာကတော့ရံမျိုးပွဲတဲ့သဘောတတုတခုမကျင်နဲ့ဖြစ်လာပြီဆိုရင်အဲ့ဒါကဒီထဲမှာတော်တော်လည်းမပြောင်းတော့ဒီမကျင်မတတ်ဖြစ်တဲ့အကြောင်းတရားလို့သူတတ်မှတ်ထားတဲ့ဒီလူရဲ့အပေါ်မှာသူ့ရဲ့ဒီထဲမှာအခဲမကျင်ဘူးဒါအရက်သုံးလေးဟုတ်လားဒီထဲမှာဒေါသအခဲလေးကတော်တော်နဲ့မကျင်ဘူးဟုတ်လားအခဲမကျင်ဘူးအဲ့ဒီအခဲမကျင်လေးနဲ့ဒီထဲမှာအဖို့တည်ဖြစ်နေအဲ့ဒါဟာသိရဲ့အမြင့်ကြီးပဲ။နောက်ကောဒာနဲ့ဥပနာဟာဟုတ်လား။နောက်ဘာပြောလို့ဆိုတော့မက္ခနဲ့ပလာတာတဲ့။နောက်သိရဲ့အမြင့်ကြီးတွေကိုပြောနေတာနော်။မက္ခဆိုတာကသူ့ကြီးစိုးကိုရှင်းထက်တာ။သူ ရဲ့ရှိနေတဲ့ကိုယ်ကိုအတိအမှန်မပြုတ်နိုင်တာတပည့်လူတကယ်ကောင်းနေတယ်ကိုဒါလည်းသိတယ်ဒါပေမဲ့အဲ့ဒါကိုပါတော့အတိအမှန်မပြုတ်နိုင်ဘူးအတကားမှားလို့တဝတ္တံမုံမထားတဲ့သဘောမျိုးတနည်းအားဖြင့်လည်းကိုယ်ပေါ်သူပြုတ်ထားတဲ့ဒီကျေလူတရားတွေကိုယ်ပေါ်သူကောင်းထားတဲ့အချက်တွေကိုလက်နဲ့မခံနိုင်တဲ့သဘောဒါကိုအတိအမှန်မပြုတ်တဲ့သဘောမက္ခသူကျေလူကိုဖြည့်ဖြတ်တာသူကျေလူကိုဖြည့်ဖြတ်တယ်ဆိုတာအသေးပေလေးကခက်ကြေလေးရှိတယ်လို့ဆိုရမယ်ကိုယ်ကောင်းနေတာလေးကိုကိုယ်ကဖြည့်ဖြတ်တာလည်းတမျိုးသူတကယ်ကောင်းနေတာကိုသူ့ရဲ့တကယ်ရှိတဲ့ကောင်းကိုနောက်ဖြစ်လို့ဖြစ်ပြီးလုံးတာဒါလည်းဘယ်လိုလောကကြီးမှာမရှိဘူးလားရှိတယ်ဒီလိုတကယ်ကောင်းနေတာကောင်းနေပါသေးတယ်နဲ့အဲ့ဒါကိုပဲမနာလို့မကျူသိမ့်တဲ့စိတ်ကိုအခြေခံပြီးတော့ကောင်းကိုဖြစ်ချင်တာနော်အဲ့ဒါပါတော့စိတ်ရဲ့အငြိအကျေးမခနောက်ပလာတဆိုတာကကုန်ထုကုန်ဉာဏ်စိတ်ရှိတာအညာရာသူများတဲ့စာရင်လားဟုတ်လားသူများတဲ့တာကျင်တာအမြဲတမ်းလိုက်ရှင်ပြီးတော့အဖေါ်ပါရရနှိုင်းရှင်ပြီးတော့အမြဲတမ်းအထက်ကြီးကနေနေကျင်တာဂုံတို့ဂုံကန်စိတ်လို့ဆိုရပါစို့အဲ့ဒါလည်းပါလေတော့စိတ်ရဲ့အငြိအကျေးတဲ့မက္ခပလာတနောက်ပြီးတော့ဦးဇင်းတို့အိတာမိတ်ရိယာဟောတရွေးလာမြင်ပြီဒီစကလုံးလေးကတော့ရက်သေးပါလွန်နေရမှလည်းပဲအတုံးတွင်ပြပါလေပြောလဲပြောရတယ်အပြောများတော့အဖြစ်လည်းများတယ်လို့ထင်တယ်ဟုတ်လားအိတာမစ္စရိယအိတာဆိုတာကဘာလို့ဒါလည်းကတော့ညူညူတယ်လို့ပြောတာ။နောက်အိတာဆိုတာမနာလိုဘူးလို့လည်းပဲတချို့ဘာသာပြန်ကြတယ်ပေါ့။မှန်ပါတယ်နော်။အင်းကိုယ့်ထက်သာကိုစိတ်ထဲကသဘောမပြတ်နိုင်တာ။ဟုတ်လား။ဒီစိတ်ကလေးကဒီသဘောဝါလေးကပုထုရှင်တွေမှာမကင်းဘူး။မကင်းတဲ့ပုံ။နောက်အိတာတည်းရ။နောက်မစ္စရိယဆိုတာကကိုယ့်လိုကောင်းတာတွေကိုသူများရသွားမှာဆိုတာ။သောအရှင်ဒီနာတွေကောင်းတာတွေကိုဘူးကြီးတယောက်ထဲရနေတာဘယ်သူ့ကိုမှခွဲဝေပေးနိုင်တဲ့သဘောမရှိတဲ့သဘော။ဟောလူတိုင်းလူတိုင်းရဲ့တန်တမာလိုလိုဒါကဖြစ်တဲ့သဘောရှိပါတယ်။ဖြစ်တိုင်းဖြစ်တိုင်းလည်းပဲအလွန်တရာမှပင်မတဲ့ပူလောင်နေဆိုတာလည်းပဲတတိရှိရင်ရှိတယ်လို့သိနိုင်တယ်ဟော။နောက်အိတာနဲ့မစ္စရိယစိတ်ရဲ့အငြိအကျေးဆိုတာတချို့ကလည်းပဲချုပ်ပညာရှိတွေကလည်းပဲဒီအိတာမစ္စရိယနဲ့ပတ်သက်ပြီးတော့အစားရမတော့ရဖြစ်ရတဲ့အမှုတို့အလွန်ကြီးမားတဲ့အမှုတို့လို့ဒီလိုပြောတာလည်းရှိတယ်။မှန်တယ်နော်ဒီကကြီးမိုင်းညာ။အေး။ဒါကြောင့်အိတာတရားမစ္စရိယတရားမနာလိုမှုဝန်တုံမှုလို့အကျဉ်းချင်းလူတွေနားလည်ထားတဲ့တရားဒါကိုပေးတဲ့ပေါင်းတော်တို့ကျင်းချင်းအောင်တတ်နိုင်တယ်များကိုယ့်ရဲ့အသိဉာဏ်နဲ့ဒီအမြင့်ကြီးကိုချီးကျောဖြစ်တဲ့နေပေါ့။ဒီနေရာမှာအိတာနဲ့မစ္စရိယဆိုတဲ့အမြင့်ကြီးကိုချီးကျောတဲ့နေရာမှာတွေးတဲ့အတွေ့အကြုံကဘာလဲဆိုတော့ကံကံရဲ့အကျိုးကိုတွေးတဲ့။ဟုတ်လား။အိတ်တမစ္စရိယကိုပြောက်သွားနေနေတဲ့စီစဉ်အောင်နေများစွာရှိပါလေ။နော်။အကောင်းဆုံးကတော့သတိပဋ္ဌာန်ဘာဝနာကိုအထုံးမေဆိုတော့အောင်းလုံးမှာပဲ။သို့တော့ကံကံရဲ့အကျိုးကိုသင်္သားသင်ခြင်းပဲဆိုရင်လည်းအိတ်တမစ္စရိယဆိုတဲ့အမြင့်ကြီးရောပါနိုင်တယ်ပေါ့။တတဝါဆိုတာကိုပြုထားတဲ့ကံအားတွေတော့ဖြစ်ကြတာ။နော်ကောင်းတာတွေရနေတယ်ဆိုတာလည်းပဲဒါသူ့ဒါနဲ့တဏ္ဍာကိုသူ့လုံးတာလို့ရအောင်ပေါ့။နော်။မကောင်းတာဖြစ်နေတယ်ဆိုရင်ဒါမကောင်းတာနဲ့တဏ္ဍာကိုရအောင်လှုပ်ထားလို့သူမကောင်းတာရအောင်ပေါ့အတကူမှရတာပဲဖြစ်ဖြစ်သူမှရတာပဲဖြစ်ဖြစ်ကိုလှုပ်ထားတဲ့လှုပ်ရတဲ့တဏ္ဍာကိုကိုရတာလောကကြီးမှာမတရားတာဘာမှဖြစ်နေတာမရှိဘူးလောကကြီးကအပူပေးရတယ်ဘာမှမရှိဘူးထိုက်တဲ့ထိုက်ရာကိုရနေကြတာလို့စိတ်ထဲကအဲ့လိုဖြစ်သွားတယ်ရှင်းတတ်သွားတာနောက်အိတာဖြစ်တယ်ဆိုတာတကယ်ကမရှင်းတတ်တာမရှင်းတတ်တာဆိုတာကကိုယ့်ထက်သားနေတာကိုမရှင်းတတ်တာဟုတ်တယ်မောင်ကအေးဒါကြောင့်မိသားပေါင်းတော်အောင်လို့ကံကံရဲ့အကျိုးတွေကိုလည်းပဲနားလေအောင်ဉာဏ်ကိုလုံးမယ်နော်ဒါကဖြတ်ပြီးတော့ပြောတာပေါ့အဲ့တော့အညီအကျေးတွေကိုဦးဇင်းတို့ပြောလိုက်တာအသိဉာဏ်ဝိတမလောဘကြာပါတာပြီးတော့ကောဒာနဲ့ဥပါဒာဟာမက္ခနဲ့ပလာတာအခုအိတာနဲ့မစ္စရိယဒီလိုတော့ရှိပါတယ်နော်အေးနောက်တစ်ခွဲကဘာလို့ဆိုတော့မာယာနဲ့ပါတိယမာယာတတိယမာယာဆိုတဲ့ဒီလိုမှတော့အတုံးများပါတယ်ပါတိယဆိုတာကလည်းအတုံးနဲ့မာယာဆိုတာဘာလို့ဆိုတော့ဖြစ်ပတာလို့ဒါလည်းမဟုတ်လို့ရေးထားတယ်ကိုယ်မှရှိတဲ့အဖြစ်ကိုဘုံလွန်းတဲ့သဘောဒါမာယာပဲဟုတ်လားကိုယ်မကောင်းတာကြီးကိုဘုံလွန်းတာသူများကောင်းတယ်လို့ထင်နေကြတာလူတိုင်းလူတိုင်းမှာကုသိုလ်တွေဘောကအဖြစ်ဆိုတာမကင်းပါဘူးတချို့ကအဲ့ဒီအဖြစ်မကင်းတာကိုဖို့ပြရေးတယ်ဝန်ခံရေးတယ်ဒါရိုးဖြောင်းတဲ့ကောင်ရှိတဲ့ဆိုကြောင့်လူတိုင်းကမျက်နှာတယ်เนาะမကောင်းတာကိုလူတွေကနားလည်နိုင်တယ်အဲ့ဒီမကောင်းတာကြီးကို ကောင်းတယ်လို့ပုံစံမျိုးပေါ်အောင်ဘုံမီဆိုရင်တော့အဲ့ဒါဒုတိယဘုံဒီမှုကိုလည်းခံရတတ်တယ်။ဒါပါကြောင့်အလိုဖြစ်ရဆိုတော့မာယာကြောင့်အလိုဖြစ်ရ။မာယာများတယ်ဆိုတာအဲ့ဒါမကောင်းမင်းနဲ့ကောင်းတယ်လို့ထင်ကြည့်ခြင်းသာ။တနည်းအားဖြင့်မိမိရဲ့အပြစ်ကိုဖုံးလွှမ်းခြင်းသာ။အဲ့ဒါကတော့မာယာဒါစိတ်ရဲ့အပြစ်ချင်းတော့ဒီနောက်ပြီးတော့ပါတိယ။ပါတိယဆိုတာကကောက်ဖြစ်တဲ့သဘောတဲ့။ကောက်ဖြစ်တယ်ဆိုတာဘာလို့လဲဆိုတော့ကိုယ်မှမရှိတဲ့ကုံကိုရှိတဲ့ရောင်ရောင်မျိုးလုပ်တာဒီလားမရှိဘဲနဲ့ဒီလားရှိတယ်လို့တမာတိမရှိဘဲနဲ့တမာတိရှိတယ်လို့ပညာမရှိဘဲနဲ့ပညာရှိတယ်လို့လို့ဒါအကျင့်ပြတော့အလိုပြောရမှာပေါ့နော်မတော်ဘဲနဲ့တော်တယ်ရောင်မကောင်းဘဲနဲ့ကောင်းတယ်ရောင်အဲ့ဒါပါတော့ပါတိယမာယာဆိုတာသက်ပတ်တာပါတိယဆိုတာကောင်းတာပုံပြီးတော့ဒီပြင်းပြင်းပြောရရင်တော့မာယာဆိုတာရှိနေတဲ့အဖြစ်ကိုပုံလွမ်းတာပါတိယဆိုတာမရှိတဲ့ကုံကိုရှိတဲ့ကြောင်ကြောင်ဟန်ဆောင်လှေသားတာတောက်ကြတာပေါ့เนาะအဲ့တော့မာယာတာတရားတဲ့ဒါစိတ်ရဲ့အငြိအကြီးတဲ့နောက်ပြီးတော့ပြောတော့ဆိုတော့ကမ္ဘာနဲ့တာရံပါတဲ့ဩတရေတာနဲ့တဲ့ကမ္ဘာဆိုတာကခက်ခံတဲ့ဘောကမ္ဘာဆိုတာတိုင်တလုံးလိုပေါ့လေတိုင်ရထောင်းနေတယ်သူအငြိတမ်းပါမာမယ်ကြောက်ရောင်းတဲ့ဘောတိမ်မွေးတဲ့ဘောနှုံးညံ့တဲ့ဘောမရှိဘူးအဲ့လိုဖြစ်နေတာကသူ့မှာတဘာဝမကျတဲ့အတွေ့ရှိနေတယ်ဆိုတာကိုသူပြရာရောက်တယ်။ဘလို့အတွေ့ကြောင့်ပဲဖြစ်ဖြစ်သူကခက်ခံနေလေဆိုရင်ဒါပါတော့ခံပါမကောင်းမှုပေါ်ဒီဟာနဲ့ဟုတ်လား။ပါရံဘဆိုတာကတော့သူကပါတော့ချုပ်ချေတဲ့ဘော။နော်။ပါရံဘဆိုတာချုပ်ချေတာ။ချုပ်ချေတယ်ဆိုတာကသူကကိုယ်စီတိုင်းညာဖြစ်ခြင်းပြီးတော့ဝင်ရောက်ပြီးတော့ဆက်ဆက်ဆက်ဆက်နေတဲ့သဘောလို့ဒါလိုမရင်းနားလည်အောင်ပြောရင်တော့အကျဉ်းချင်းအဲ့လိုပြောရမှာဒီသဘောတွေကတော့မရှိဘူးလားရှိတယ်အဲ့ဒါတွေကစိတ်ရဲ့အခြေအနေတွေပဲဘောဆိုတစ်သက်သောဆိုတာကကိုယ်စိတ်ပိုင်းညာဖြစ်ဖို့ဆိုတာဘယ်အမှောက်နိုင်ရရှိမလဲကိုကိုယ်တိုင်ဟောဆွေးနွေးရတဲ့ကိုယ်သဘောတိုင်လိုက်တယ်လို့ထင်ရတဲ့ကိုတော်မှကိုယ်စိတ်ပိုင်းညာဖြစ်တာမျိုးမရှိဘူးဒါကဘာလို့သူကိုယ်စိတ်ပိုင်းညာဖြစ်ဖို့ဆိုတာကဒါမညွန်မတဲ့နာကိုညွန်မနေလို့တောင်ပြောရမျိုးဖြစ်တယ်။ဟုတ်လား။ဒါသူတော်ကကိုယ်စိတ်တိုင်းကဖြစ်ဖို့ဆိုတာလိုတဲ့ဒီကမဟုတ်။ဒါကသာရမနဲ့ပတ်သက်ပြီးတော့ဦးညိုပြောရအောင်။သာရမဆိုတာကတော့ချုပ်ချေခြင်းနဲ့ဟုတ်လား။အဲဒါပါလေပြောနေတာတော့စိတ်ရဲ့အခြေအနေတွေ။ခံပါသာရမ။နောက်ပြီးတော့ပါလို့ဆိုတော့မာနအတိမာန။ဟုတ်။နှလုံးတော်ထပ်ပြောရတာ။နောက်မာနဆိုတာရှင်ပြိုင်မှုအထင်ရောက်မှုအတိမာနဆိုတာကျတော့အလုံးကိုကြီးမားတဲ့အထင်ရောက်မှုမာနကတော့သမာဓိကဖြစ်နေပါပြီဟုတ်လားမာနသိကြီးရပဲအတိုင်းချင်းပြောရတာနော်အတိမာနဆိုတာကျတော့လိုအပ်တဲ့ထက်ပိုပြီးတော့လုံလုံပြင်းပြင်းတိတိတားတာခင်းနေကြကြဟုတ်လားဖြစ်တဲ့မာနဖြစ်တဲ့မာနတို့တော့မရှိပါဘူးဒီဟုတ်လားတော့ပုရုရှင်တွေဆိုတာမာနကရှိနေရတာဆိုတော့အတိမာနကိုပြောရင်တော့အဲ့လိုပြောရမလို့ဖြစ်တယ်ဟုတ်လားလုံလုံပြင်းပြင်းဖြစ်တဲ့မာမာနမျိုးစကြဝဠာတို့တည်းမှာအဲ့ဒါမျိုးတွေမရှိတဲ့ဘူးလားရှိတယ်တဲ့အဲ့ဒါဟာမှာတော့စိတ်ရဲ့အငြိအကျင်းတဲ့မာနအတိမာနနောက်ဆုံးအနေနဲ့ကဘာလို့ဆိုတော့မဒနဲ့ပမာဒနဲ့နောက်မဒဆိုတာကရှင်းပိုးတဲ့သဘောကိုယ်မှာဖြစ်နေတဲ့အစဉ်ပြေမှုလေးတွေနောက်ကိုယ်မှာဖြစ်နေတဲ့စိတ်တိုင်းကြမှုလေးတွေဓာတ်တွေကိုတွေးမိတယ်တွေးမိတယ်စိတ်ထဲမှာရှင်းမှုတွေဆိုတဲ့သဘောမန်တက်ဝန်ကျွားတယ်ဆိုတဲ့သဘောအဲ့ဒါမှာတော့မဒသမာဓိဆိုတာကတော့တူတာမိလျော်တဲ့သဘောမိကြီးထဲမှာတော့အလွန်ဆိုးွားတဲ့အငြိအကျေးတမျိုးလို့ဆိုရတယ်။အခုဆိုအငြိအကျေးအလုံးရဲ့အခြေခံလို့လည်းပဲပြောနိုင်တယ်ဒီသမာဓိဆိုတဲ့အငြိအကျေးကသမာဓိကမန္တဝန်ကျွားတဲ့အင်မိုးတာသမာဓိကမိလျော်တာဒီနေရာမှာသမာဓိရဲ့အဓိပ္ပာယ်ကအလွန်တရားမှကျင့်ပြနေကြ။နောက်သမာဓိဆိုတာကုသိုလ်တရားတွေကိုမိလျော်ခြင်းလို့အကျဉ်းချင်းအဲ့လိုဆံလေရပဲ။ပို့ပြီးတော့အသေးစိတ်နားလည်ဖို့ဆိုလို့ရှိရင်ကိုယ်ဘဝရဲ့အကြောင်းကိုခန္ဓာရဲ့အကြောင်းကိုမမေ့တဲ့အဲ့ဒါကဘဝမေ့နေတယ်ဆိုလို့ရှိရင်ဒါပမာဒ။နောက်ဘဝဘယ်လိုသဘောရှိတယ်ခန္ဓာဘယ်လိုသဘောရှိတယ်ဆိုတာကိုတကယ်တမ်းကသတိထားမဲ့အမှတ်ရမဲ့တကယ်တမ်းဓမ္မလို့ဦးနေရဲ့ခန္ဓာဘဝဆိုတာကဘာပဲဖြစ်ပေါ်ဖြစ်ပေါ်လာလာပြီးဆုံးသွားတဲ့သဘောအမြဲတည်တတ်မှုရှိမနေတဲ့သဘောမမြဲတဲ့သဘောဒါအမှန်တရားပဲပေါ့လား။အဲ့အဲ့ဒါကိုဘဝမေ့နေတယ်ဆိုလို့ရှိရင်ဒါပမာဒပဲဘဝရဲ့သဘောကိုမေ့နေရင်ပမာဒပဲဘဝရဲ့သဘောဆိုတာကလည်းပြောရင်အလုံးကျေပြန့်တယ်ဘဝဆိုတာဥဒ္ဒတဲ့သဘောရှိတယ်နာတတဲ့သဘောရှိတယ်ပိတတဲ့သဘောရှိတယ်ဖြစ်သောခင်သောပုဂ္ဂိုလ်တ attva တို့နဲ့ခွဲခွာရတဲ့သဘောရှိတယ် ကိုပြုတ်တာရဲ့ကအကျိုးဘေးကိုကိုလက်ခံရမဲ့သဘောရှိတယ်တဘောရဲ့သဘောတဘောဝငါးချက်ပေါ့နော်အဲ့ဒါကိုဘုရားတို့ဗိဏ္ဍသုတ္တမမြတ်စွာဘုရားဟောထားတာရှိပါတယ်အမေတံမမေ့တဲ့နဲ့စဉ်းစားသိဉ္ဇဉ်တဲ့တရားငါးမျိုးရှုပြီးဟောတာအဲ့ဒါတွေကိုမေ့မယ်ဆိုလို့ရှိရင်ဒါပမာဒသောခန္ဓာတွေတတိတိကျဩလာတယ်ဟောင်းလာတယ်ဆွေးလာတယ်တတိယနဲ့တံပိုးကြလာတယ်ဒါမမေ့တဲ့ပုံတံပိုးတက်လာတာမဟုတ်ဘူးနော်တံပိုးကြလာတာတတိယနဲ့နာကျင်ကြိုက်ခဲမှုဘက်ကိုရှိရှိနေတယ်အချိန်ချင်းခံနဲ့ပို့ပို့ပြီးတော့နေလာတယ်မကြခင်မှာပဲထိတ်တရားလက်ပြဘာယောဂါနဲ့ဆိုတာကိုအပြုတ်ခံရဖို့ပို့ပို့ပြီးတော့နေလာတယ်ဒါတဘာဝပဲဒါကိုမျက်နှာမျက်နှာဆွေးခြင်းလို့မရဘူးဒီဥစ္စာကိုလက်ထက်မခံလို့မရဘူးဒီတော့နောက်ဆုံးဘုံဘုံလေးပြီးတော့အပြည့်စီးပြီးပြည့်စီးရလိမ့်မယ်။ဒါကတဘာဝတရားပါ။ဒါကမေ့လို့မရဘူး။မေ့လေဆိုရင်ပါတော့ပမာဒ။ဟုတ်လား။ဒါကြောင့်မေ့တဲ့ပေါ်တရားမလို့ပမာဒရဲ့အဓိပ္ပာယ်ကိုပြောမယ်ဆိုရင်စိတ်အောင်စိတ်ကိုဖြူအောင်ထားဆိုတဲ့တရားကအရင်ရှိသွားလိမ့်မယ်ဟုတ်လား။ပမာဒကိုအဓိပ္ပာယ်ပွင့်ဆိုတဲ့တရားဖြစ်သွားလိမ့်မယ်နော်။ဒါကြောင့်စိတ်ရဲ့အနည်းအကျဉ်းတွေကိုမြတ်စွာဘုရားကအဲ့လိုဟောနောက်ဆုံးကိုပမာဒနဲ့ဖြုတ်တာ။မတ္တာပမာဒဆိုပြီးတော့စေရဲ့အနေဒီကို14မျိုးအဲ့ဒီမှာဟောတာအဲ့ဒီစေရဲ့အနေဒီ14မျိုးကိုဒီဓမ္မဒီဥတော်ရေးစင်းဖြင့်တတ်ရှင်းအောင်ရှင်းပြောနိုင်တယ်ဆိုလို့ရှိရင်ဒါကိုရေးချူပြီးတာပုံကိုလို့ဆိုရပင်တဲ့ဆက်ဆောင်ပြရတာအဲ့ဒီတော့အဲ့ဒီသုတ္တံကိုဟောတဲ့နားမှာပုံသားတွေရှိနေတယ်တချို့ပုံသားတွေကတော့ကင်ကမြည်ရင်နောက်တစ်ခုမြည်ရင်အဲ့ဒီမြည်ရည်ကိုပြန်ချိုးလဲရမယ်ဆိုရင်အနေဒီတွေတတ်ရှင်းမယ်စေရဲ့အနေဒီတွေပါတတ်ရှင်းမယ်လို့တော့အယူဆရှိတဲ့တချို့ပုံသားတွေကရှိတာအဲ့ဒီမှာပြောပြလာအဲ့ဒီဒီကိုချိုးလို့အဲ့ဒီဒီနဲ့ဆေးလို့ဒီအင်းကြီးကြီးဟာမကြောင်နိုင်ဘူး။သမိုင်းကြီးပါဒီတို့ရေးခြင်းဖြင့်ဆေးမှဒီအင်းကြီးကြီးဆိုတာကြောင်နိုင်တာ။ဟုတ်လား။အဲ့ဒီလိုမြတ်စွာဘုရားကဝိတ္တသုတ္တံမှာဟောတာ။အဲ့ဒါပြောလို့ရင်ကပါလဲလို့မေးရင်စိတ်ရဲ့အင်းကြီးကြီးဆိုတာအဲ့ဒါလို့မြတ်စွာဘုရားရှင်းပြပြန်ပြန်ဟောတာ။နောက်တစ်ဆင့်တက်ပြီးတော့ဦးဇင်းတို့ပြည်တော်ကောင်းတော်ကောင်းတို့စိတ်ရဲ့အင်းကြီးကြီးနဲ့ပတ်သက်ပြီးတော့အော်စေဝံသာဝေကောင်းတာစေဝံသာဝေကောင်းအောင်ဟောတာတဲ့တုဒ္ဒံဒီတခုရှိသေးတယ်အဲ့ဒါကဦးဇင်းတို့အင်္ဂုတ္တိကတိပ္ပမှာမြတ်စွာဘုရားဟောတာကပန္တုဒောဝကတုဒ္ဒံတဲ့အဲ့ဒီတုဒ္ဒံမှာမြတ်စွာဘုရားကရွှေကျင်ညတဲ့ဥပမာနဲ့ပြီးပြီးတော့ဟောတာနော်ရွှေကျင်တာနဲ့ပတ်သက်ပြီးတော့နှိုင်းကျင်ပြီးတော့ဟောတာရွှေကျင်ပြီဆိုလို့ရှိရင်တဲ့ပြည်တော်ကတော်တော်ရွှေကျင်တာကိုမြင်မှုမြင်မှလည်းမြင်မှုမှမြင်မှုတဲ့လူလည်းမြင်မှုမယ်ပေါ့နော်ကြည့်နေဆိုတာပါလို့ဆိုတော့မရှိရှိတဲ့မျိုးကိုဒီနေ့ရောပြီးတော့နောက်အောင်ကကွန်ဒီအိတ်လိုဟာမျိုးညိနေတဲ့တဟာမျိုးပေါ်မှာသူကခင်းပြီးတော့ဒါဒီနေ့လောင်းချတာပဲအလွန်ကြက်တဲ့ပင်မနဲ့အလုပ်ပါဟုတ်လားဒါဘုရင်တို့မင်းငယ်တုန်းကဦးဇင်းတို့ရွာဘက်မှာဟိုတော်ထဲမှာအင်းနေနေကပေါက်တော့အဲ့ဒီကရှင်ရီတော်တော်ထွက်လာရှိတယ်အဲ့ဒါလက်ထပ်သွားပြီးတော့ရှင်ကြတာအလွန်ပင်မရှင်းတယ်ပြီးရင်အဲ့ဒါငါးချားရောပါဖြစ်ပြီးတော့တိတ်ကြတာကြီးအများကြီးပဲထားတော့ဟုတ်လားအဲ့ဒီရှိချင်းနေဆိုတာတဲ့ပထမအကျဉ်းကအညစ်အကြေးကိုဆင်းပြလိုက်တယ်။နောက်ပေါ်နေဦးကျန်ခွဲတွေတောက်ထိတ်ခဲအကြီးကြီးအကုန်လုံးရေထဲဆင်းထားလိုက်တယ်။ဒါအကျဉ်းကအညစ်အကြေးပေါ့။နောက်အလတ်စားအညစ်အကြေးတွေအဲ့ဒါတွေကိုဆင်းပြီးလို့ချင်းတောက်ထိတ်ခဲအနုလေးတွေတင်းချမ်းတွေတာကျန်နေတယ်။အဲ့ဒီအလတ်စားအညစ်အကြေးကိုတစ်ခါခတ်ပြီးတော့ဆင်းထားလိုက်ကြတယ်။ဆင်းထားလိုက်ရင်နောက်ထပ်အနုစားအညစ်အကြေးအဲ့ဒါကဘာလို့ဆိုတော့တဲနုလေးတွေပြီးတော့မြူမဲလေးတွေမင်းမဲလေးတွေရှိမှုန်လေးတွေဟုတ်လား။အဲ့ဒါကိုဆင်းပြီးပြီဆိုတော့မှရှင်ဆိုတာကျန်တယ်အဲ့ဒါလေးကိုဦးဇင်းတို့အင်ဝိုင်းဆိုတဲ့ဟာလေးနဲ့လှည့်ရတာတုံးတန်းယူမလှည့်တဲ့ကူအဲ့ဒါလေးကကလေးကောင်လေးရအခွက်ကလေးဟုတ်လားအဲ့ဒါလှည့်ပြီးတော့အဲ့ဒီရွှေရပြီဆိုတော့ဒီရွှေကဘလူကြီးတဲ့အတိုင်းလှုပ်လို့ပြုတ်လို့သုံးဆောင်လို့မရသေးဘူးအဲ့ဒါကိုမင်းနဲ့အတင်းရင်ထက်ထက်လျှော်မှပုံမှအဲ့ဒီဥစ္စာကရွှေကအကြောင်းတစ်လက်နဲ့ထွက်လာပြီးတော့နောက်ဆုံးအကြီးအသေးပြီးရဲ့ရွှေချစ်ကိုရောက်တယ်ဒီစိတ်ကိုအညစ်အကြေးခင်းအောင်စိတ်ကိုအည်အသွေးမြအောင်ကြိုးစားတဲ့နေရာမှာရှင်ကျင်တယ်နဲ့အလွန်တူတယ်ဆိုပြီးတော့မြတ်စွာဘုရားဟောတာနော်ရှင်ကျင်တဲ့အခါမှာကျွေရအောင်အတွက်အညစ်အကြေးကို၃မျိုးအကျဉ်းစားအလတ်စားအနှုတ်စားအဲ့ဒါကိုဆင်းပြလိုက်တယ်ပြီးတော့မှရတဲ့ကျွေကိုမိအထက်ထပ်ဖုတ်ရတယ်မိအထက်ထပ်ဒါကိုဖြတ်ပြီးတော့ပေါ်ရတယ်ဟောအဲ့ဒီလိုပဲတဲ့ဒီစိတ်ကိုတန်ရှင်းနေတယ်ဖြူရှင်းနေတယ်ဆိုလို့ရှိရင်ပထမအဆင့်အကျဉ်းသာအညစ်အကြေးတွေကိုအလွန်ဆီးကျုပ်အကျဉ်းဆီးကျုပ်ပြဖို့လိုမယ်တဲ့အကျဉ်းသာအညစ်အကြေးဆိုတာဘာလို့ရတာဆိုတော့ကာယဒုစရိုက်ဝိညာဉ်ဒုစရိုက်မနောဒုစရိုက်ဆိုတဲ့ဒုစရိုက်တရား၄ပါးကိုပြောတာလေဟုတ် ဥပမာကသူ့ဟာနဲ့သူအဝင်ဝင်ကြမယ်နော်။အကျန်သာအညီကြီးဆိုတာဘာကိုပြောတာလို့။ကာယဒုစရိုင်းဝစီဒုစရိုင်းမနောဒုစရိုင်းဒီအညီကြီးရှိနေလို့ချင်းဒီသိဟာဘလို့မအကြောင်းမထွက်နိုင်ဘူးဘလို့မအညီတွေမရှိနိုင်။ဟုတ်လား။ဗန်နေမယ်ကိုနေမယ်ကာမကိစ္စပေါက်ပြနေမယ်ဆိုလို့ချင်းဒါကကိုယ့်ရဲ့အညီအကျေးအကျန်သာရှိနေတယ်။လိညာပြောမယ်နော်။ကုန်းစကားကိုပြောမယ်၊ကျန်တဲ့စကားပြောမယ်၊အမြင့်မရှိတဲ့စကားပြောမယ်ဆိုရင်နှုတ်မှာအမြင့်ကြီးကပ်နေတဲ့ဆိုကြောင်းဒီစိတ်ကဘယ်လိုမှအကြီးတွေမတက်လာနိုင်လေဘူး။ဟုတ်လား။ပြီးတော့စိတ်ထဲမှာအဘိဓါပြဘာဒမိစ္ဆာဒိဋ္ဌိလို့ဆိုရင်တော့တရားပစ္စည်းလုံးနေတာမကျေတတ်တဲ့စိတ်တွေသွားပေါ်နေတာမာယာနဲ့ယူဆတဲ့ရှိနေတယ်ဆိုရင်လည်းဒီစိတ်ကအမြင့်အကြီးအကျန်းသာပြန်ကျန်ထားလိုက်ရတယ်။ရွှေအဆင့်ကိုဘယ်လိုမှမရောက်နိုင်သေးဘူး။ဘယ်လိုအဆင့်ကိုရောက်နေတယ်ဆိုရင်ဒီအကျမ်းသာအခြေအနေကိုအရှင်းသိပြရမယ်တဲ့အရှင်းတိုင်းတော့လားနော်အဲ့ဒီအကျမ်းသာအခြေအနေသိပြီးလို့ရှိရင်အလတ်စားအခြေအနေကိုဆက်သိရမယ်တဲ့အဲ့ဒီအလတ်စားအခြေအနေကပါလေကာမဝိတ္တ၊ဇာဘာဒဝိတ္တ၊ဝိညာဏဝိတ္တနော်ကာမဝိတ္တဆိုတာကလူတွေနားလည်အောင်ပြောရရင်တော့မြင်ဖို့ပဲစဉ်းစားနေတာဟုတ်လားကြားဖို့ပဲစဉ်းစားနေတာနာမို့တီးဖို့ဟုတ်လားစားဖို့တော့ပြင်စင်းလာနေတာကိုကာမဝိတ္တ။ကာမရောဝိတ္တကြတော့သူကမကျေနပ်မှုနဲ့တွေ့တဲ့အတွေ့ပေါ့။ဝိညာဏဝိတ္တဆိုတာကြတော့မကျေနပ်တဲ့အခြင်းကတော်တော်ရှင်းသွားပြီ။သူကနှိမ့်ချက်ညင်းစေဖို့အထီးစင်းလာတဲ့အတွေ့ပေါ့။နော်။အဲ့ဒီကာမဝိတ္တ၊ဓမ္မရောဝိတ္တ၊ဝိညာဏဝိတ္တတို့ဒီစိတ်ရဲ့အလတ်စားအနေအထားဖြစ်တယ်တဲ့။အဲ့ဒါကိုသိကြပြရမယ်။အဲ့ဒါဝင်ကြည့်လို့ရှိရင်ဟောနောက်တနည်းအောင်ပါတော့စိတ်ရဲ့အနုသာအနေအကျေးကျန်နေတဲ့အဲ့ဒီအနေအကျေးကြတော့နည်းနည်းသိဝင်လာတယ်အကောင်းနေတာဘာပြောတာလဲဆိုတော့စိတ်ရဲ့အနုသာအနေအကျေးဆိုတာနံပါတ်1ညာတိဝိတ္တတယ်အဲ့ညာတိဝိတ္တဆိုတာကရှင်မျိုးတွေနဲ့ပတ်သက်ပြီးတော့တွေးနေတဲ့အတွေ့အကြုံဟုတ်လားကိုယ်မျိုးတွေနဲ့ပတ်သက်ပြီးတော့တွေးနေတဲ့အတွေ့အကြုံဘဝမှာဒါလည်းတော်တော်လွှမ်းမိုးတယ်လို့ဆိုနိုင်တယ်နော်ကျနပ်ပြီနော်ရှင်မျိုးတွေနဲ့ပတ်သက်ပြီးတော့တွေ့တဲ့အတွေ့အကြုံကလားညီကောင်မောင်နှမတွေပြီးသားစုဝင်တွေအားတချို့နည်းနည်းလေးဟောအောင်မြင်လာပြီဆိုလို့ရှိရင်ကိုယ့်ရဲ့တော်တော်တွေ့တာဝေးတဲ့ရှင်မျိုးတွေအရေးပေါ်မှာတွေ့တာမရှိဘူးလားရှိတယ်ညာတိဝိတ္တနောက်ဇဏဗဒဝိတ္တဇဏဗဒဝိတ္တဆိုတာဇဏဘုတ်ပေါ်နေဇဏဘုတ်ဆိုတာကိုယ့်ရဲ့ဤတိုင်းရတဲ့ပေအတိုင်းဝိုင်းပေါ့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့တွေ့နေတဲ့အတွေ့တနည်းအားဖြင့်ဒီဝေဒနာလေးအောင်ပြောမယ်ဆိုရင်တော့ပဝင်းရင်နဲ့ပတ်သက်တဲ့အတွေ့အကြုံလည်းပဲပြောနိုင်မှာပါဟုတ်လားလူတွေကဘာတွေလုပ်နေကြတာလူတွေကဘာတွေဘယ်လိုဝေဖန်နေကြတာဘာတွေဖြစ်နေတာဘာတွေဖြစ်နေတာအစရှိတဲ့ချင်းကိုယ်ပဝင်းကျင်မှာနေထိုင်ကြတဲ့လူတွေနဲ့ပတ်သက်ပြီးတော့တွေးနေတဲ့အတွေ့အကြုံဒါစိတ်ကိုတန်ဆင်းဖို့အတွက်အနှောင့်အယှက်ပြုနေတဲ့အငြင်းကြီးတွေလို့တမ်းပြဆုံးပြဟောတာနော်ညာတိဝိတ္တသနာပရဝိတ္တဟောနောက်ဆုံးအငြင်းကြီးတွေကအလုံးမသိဝင်လာတယ်ကောင်းပါတဲ့တော့အနဝဉ္ဇတိပဋိသင်္ယုတဝိတ္တအဲ့ဒါဘာလို့ဆိုတော့ကိုယ်ကိုအထင်မသေးစေလို့မှုနဲ့ဆက်ရှင်တဲ့အတွေ့တဲ့ဟောဒါကဦးဇင်းတို့ဖိတ်တဲ့ပေါင်းတော်တို့ရှောင်ဖို့တော်တော်မလွယ်တဲ့အတွေ့ပေါ့နော်လူတိုင်းလူတိုင်းကကိုယ်ကိုအထင်မသေးစေလို့မှုနဲ့ဆက်ရှင်တဲ့အတွေ့ရှိတယ်ဒါကိုအဖြောင်းပြောမယ်ဆိုရင်ကိုယ်ကိုအထင်ကြီးစေလို့ခြင်းနဲ့ကြီးစေခြင်းနဲ့အတွေ့ပေါ့ဟာဦးဇင်းရဲ့အဲ့လိုကြီးအထင်ကြီးစေခြင်းတာကြီးတော့မရှိပါဘူးအထင်ကြီးနေတာမရှိရင်အထင်တော့မသေးသေးခင်မို့လားဆိုရင်တော့ငင်းနိုင်မှာမဟုတ်အထင်သေးတာကတော့ဘယ်လိုမှမခံနိုင်ဘူးဟုတ်လားတန်းတူကလေးပဲဖြစ်ဖြစ်တို့လည်းတူတူသူလည်းတူတူရောဖြစ်ဖြစ်ဟောသူများထင်သေးခင်လေဆိုတာလေလူတန်းစီကလေးပေါ့လေအရင်ဆုံးလေးပြောရမယ်ဆိုရင်ဟုတ်လားအဲ့လိုလေးဖြစ်ချင်တာကိုအချိန်ခံပြီးတော့တွေးတဲ့အတွေ့မရှိဘူးလားရှိတယ်ကိုယ်လည်းအထင်မသေးသေးခင်မို့ကိုသားသမီးကိုလည်းပဲပဝန်းကျင်ရဲ့အထင်သေးမှုကိုမခံရသေးခင်မို့လုံးနေတဲ့အလုပ်တော်တော်များများဟာအဲ့ဒီဘုအများကြီးဥတည်နေတာလည်းရှိတယ်။ဟုတ်လား။အနဝဉ္ဇတိပဋိသယုတဝိတ္တတဲ့။အထင်မသေးသေးလို့ဟုတ်နဲ့ဆက်ရှင်နဲ့အတွေ့ဟုတ်ရဲ့လား။ဒီတရားပိတဲ့ပေါင်းတော်တို့အဲ့ဒါဟာအနုသာအနိအခြေလေးပဲ။ညာတိဝိတ္တသနာဝရဝိတ္တအနဝဉ္ဇတိပဋိသယုတဝိတ္တ။အဲ့တော့ရှင်ရရည်နဲ့ဆိုလို့ရှိရင်အကျမ်းသာအလတ်သာအနုသာအနိအခြေလေးကိုဖယ်ရှားဖြစ်ဖို့လိုတယ်လို့ပန်းခြင်းသောဖြူခြင်းသောအကြီးအသေးမိသောစိတ်ကလေးကိုရရင်လည်းဆိုရင်နောက်ဒုစရိုက်တရားကြီးကိုတော့အကျမ်းသာအကြီးအကျယ်တမောဝိတ္တဇာဝရဝိတ္တဝိညာဝိတ္တကြီးကိုတော့အလတ်စားအကြီးအကျယ်ညာတိဝိတ္တသနာဝရဝိတ္တအနဝဉ္ဇတိပရိတယုတဝိတ္တကြီးကိုတော့အနုစားအကြီးအကျယ်အဲ့ဒါတွေကိုအရင်ပြရှားရမယ်။ဒါနဲ့ရွှေဆိုတာတော့ရပါပြီဒါပေမဲ့ ဟိုလောလောဆန်းဖြစ်လို့လို့ရတယ်ပြုတိုင်းဟိုဖြစ်တဲ့အနေထားအကြီးသေးပြီလားဆိုတော့မမီသေးဘူးဒီအဲ့လိုဖြစ်ပြီဆိုတော့မှဒီစိတ်ကိုဘာဝနာတရားတစ်မျိုးမျိုးနဲ့မှုံးထုတ်ပြီးတော့ပွားများရမယ်ကြိုးစားရမယ်အားထုတ်ရမယ်အဲ့ဒါဆိုလို့ရှိရင်ဒီစိတ်ဟာကိုယ်နေခဲ့တဲ့ဘဝပေါင်းများစွာကိုပြန်ပြီးတော့မြင်နိုင်ဒီအထိအကြီးအသေးမြင်လာနိုင်တယ်ဆရာတို့ပြောရတော့ပုပ်ဝင်ဒီဝါဒလုံးတိအပိန်ငင်ကိုရနိုင်တယ်ပေါ့ဒါကဦးဇင်းကဒီတုတ်တံကိုအလွန်အချင်းချုပ်ပြီးတော့ပြောလိုက်တာပါဟုတ်လားအဲ့လိုစိတ်ကိုအကြီးသေးရှိအောင်လုပ်လို့အကြီးသေးရှိလာပြီဆိုလို့ရှိရင်မျက်တွေရဲ့မျက်စိနဲ့မြင်လိုမျိုးဖုံးကွယ်ထားတဲ့အရာတွေကိုသိနိုင်တယ်မြင်နိုင်တယ်တတဝါတို့ရဲ့သူတည်တဲ့ပြိတန်တွေရဲ့ဒါတွေကိုလည်းသိနိုင်တယ်မြင်နိုင်တယ်ဒီပါစကုပိန်ငင်ကိုရနိုင်တယ်ပေါ့ဟုတ်လားဒီနောက်ဆုံးဒီစိတ်တကယ်အမြဲတည်းအောင်လုပ်နိုင်ပြီဆိုလို့ရှိရင်အာတဝခယဉာဏ်လို့ဆိုတဲ့အာတောတရားလေးပါးကိုကုန်ခန်းသွားပြီးနိုင်တဲ့အထိအကြီးအသေးမြင်မာတဲ့စိတ်အနေထားကိုရနိုင်တယ်ဟုတ်လားအဲ့ဒါဆိုလို့ရှိရင်တော့တကယ်ကိုပဲအပြစ်လုံးဝကင်းတဲ့ရွှေအဖြစ်ကိုရသလိုမျိုးပေါ့ဒီစိတ်ဟာအကြီးအသေးအမြင်မာဆုံးအနေထားကိုရောက်သွားတယ်ဒါကြောင့်စိတ်ရဲ့အမြင့်ကြီးဆိုတာအဲ့လိုလိုရှိတယ်ဆိုတာပေါ့ဒါပေတဲ့ကောင်တွေကောင်တို့ဓမ္မဘုဒ္ဓအနေနဲ့ဆိုတော့လောကမိမိရဲ့ဘဝရဲ့အကြောင်းကိုမိမိကိုယ်တိုင်နားလည်ဖို့လိုအပ်တယ်ဆိုတဲ့ဒီလိုအတွင်းမျိုးဖြစ်တော့လောကဒီလိုဒေသနာမျိုးကိုပေတဲ့ကောင်တွေကောင်တို့ဖတ်တတ်တာကိုမလိုဘူးလားဆိုတဲ့သောတော်ကဝိတ္တသုတ္တမပြောခဲ့တဲ့အမြင့်ကြီးကဒါအလုံးကြီးပြတယ်နော်အခုပြောလိုက်တာကျတော့အကျံစာအလတ်စာအနုစာအမြင့်ကြီးတဲ့ဟုတ်ရဲ့လားဒါကြောင့်အညီကြီးနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ပြည်တော်တော်တို့ပြောမယ်ဆိုရင်ဦးဇင်းတို့အနေကနာတုတ်တံဆိုတာလေးရှိသေးတယ်။အဲ့ဒီတုတ်တံကတော့အလွန်လေးစိတ်ဝင်စားတဲ့အကောင်းနဲ့တို့တော့ဒီထဲမှာဦးဇင်းတို့အဲ့ဒါကိုပြောလိုက်ရင်နောက်ထပ်အညီကြီးကိုဘယ်လိုပဲရှားမလဲဆိုတဲ့အပိုင်းတွေကိုပြောဖို့အတွက်အချိန်မလောင်မငါပြန်မှာကျိုးရတယ်နော်။အဲ့တော့ဦးဇင်းတို့ဘာဆက်ပြောရင်တော့ဆိုတော့အဲ့ဒီအညီအကြီးတွေကိုဘယ်ပုံပင်လေးတရားတော်တို့ဦးဇင်းတို့တွေကပတ်ရှင်းအောင်ဖြူရှင်းအောင်ကြိုးစားအထောက်အကူပေးရဆိုတဲ့အပိုင်းပေါ့။အဲ့ဒါလေးကိုကျတော့ဦးဇင်းတို့ဓမ္မရပါဠိတော်မှာမှတ်တမ်းတင်ထားတဲ့ဂါထာလေးတစ်ခုနဲ့အဲ့ဒီဂါထာကိုဘာကြောင့်ဟောခဲ့ရတယ်ဆိုတဲ့အကြောင်းဒီတန်းဝတ္ထုလေးကိုအချိန်ခံပြီးတော့ပြောခြင်းနဲ့ဆက်တော်ဘုရားတစ်ထက်ကသဝတိမြို့မှာဒကာကြီးတစ်ယောက်ရှိရဲ့အဲ့ဒီဒကာကြီးကတနေ့တော့သူ့အိမ်ရဲ့ရှေ့မှာရဟန်းတွေကသုံးလံကြွမယ်ဆိုပြီးတော့သင်္ကန်းယုံညာဟုတ်လားအဲ့ဒီသင်္ကန်းယုံတဲ့နေရာလေးကနေရာလက်လေးတော်ရှိတယ်ဒါပေမဲ့မြစ်တွေပေါက်တယ်မြစ်တွေပေါက်နေတော့အဲ့ဒီကမနှခင်းလေးဆိုတော့မြစ်မှာနှင်းတွေကကျနေတာဆိုတော့အဲ့ဒီနှင်းတွေကရဟန်းတော်တွေရဲ့သင်္ကန်းကိုရွှဲတာကိုတို့တွေ့တယ်။တွေ့တဲ့အခါကျတော့အော်ရဟန်းတွေမှာဒီမြစ်တွေရှိနေတော့သင်္ကန်းတွေနှင်းရွှဲကြတယ်။အဲ့ဒါနဲ့သူကမလုပ်တော့ဆိုရဟန်းတွေဆုံးမကြောက်သွားပြီဆိုတော့အဲ့ဒီနေရာလေးကရှိတဲ့မြစ်တွေကိုသူကပေါက်ပလိုက်တယ်။ပန့်ရှင်းရေးလုပ်ပလိုက်တယ်။အဲ့လိုမြစ်တွေရှိတော့အဲ့ဒါနောက်နေ့ကျတော့လည်းရဟန်းတွေကအဲ့ဒီမြစ်ကြီးပေါ်မှာသင်္ကန်းယုံညာသောမန်တော်ပါဆိုတော့အဲ့လိုသင်္ကန်းရုံတော့ဖုံနေလူးတာကိုတွေ့ရပြန်သင်္ကန်းတွေကိုဖုံလူးရတယ်အဲ့တော့ဖုံလူးတော့ပုံကန်းကြီးကဘလို့ကျင်းလာလို့ဆိုတော့အော်ရဟန်းတော်ကြီးရဲ့သင်္ကန်းဖုံလူးရတယ်အဲ့ဒါနဲ့မလုပ်တော့ဆိုတော့ဒီနေရာကိုတဲလူလေးတွေနောက်ကြီးထဲကနေထမ်းပြီးတော့ငါခင်းလိုက်ရရင်တော့ကောင်းမယ်ဆိုတော့တဲလူလေးတွေခင်းပေးလိုက်တယ်နောက်တဲဆိုတော့အလုံးတန်ရှင်းလာနော်အဲ့တော့နောက်နေ့ရောက်တော့ရဟန်းတွေကအဲ့ဒီတဲကင်းလေးပေါ်မှာသင်္ကန်းရုံညာတွေ့တော့သူအလုံးပီတိဖြစ်ရတယ်အမောင်ဝေဝေကြီးရတယ်မမယားဘူးဒါပေမဲ့သူ့ရဲ့စိတ်ထဲမှာဘလောက်ကြီးလဲအကျဉ်းမှုရှိမလဲဆိုတာကိုစားပြုခြင်းမသိနိုင်ဘူးလားသိနိုင်အဲ့လိုနဲ့သူနေလာရင်ဟိုတနေ့တော့နေခုမှနေလေးနေနေပုံမှတချို့ရန်တွေကရောက်လာကြတော့အဲ့ဒီတဲကတော်တော်ပိုးနေပိုးနေပြီဆိုတော့အော်ဒီနေရာနေပူရမကောင်းဘူးအဲ့ဒါနဲ့သူဘာလို့ဆိုမန်းတက်လေးထိုးလိုက်တယ်တဲ့ဟောတနေ့နဲ့တက်လာတော့နော်မန်းတက်လေးထိုးအဲ့မန်းတက်အောင်မှသင်္ကန်းရုံညာရင်တနေ့တော့မိုးရွာဘုရားတော်မန္တဆိုတော့ဘောကမလို့ဘုသူကအနည်းမိုးတာတဲ့နေရာဆိုတော့အဲ့ဒါနဲ့မထိုးပါဘူးသူများကောင်းအောင်လုပ်ပေးရင်းနဲ့သူစိတ်ထဲမှာချမ်းသာမှုတွေပီတိမျိုးခံစားနေရတာဆိုတော့ဘယ်လိုမှသူ့ကိုတရားလာဟောလို့တော့မဟုတ်ဘူးသူရဲ့လက်တွေ့သိနေတဲ့အနေအထားကိုအခြေခံပြီးတော့ဒီနားပေါ်မှာအဆောက်အဦတစ်ခုဆောင်ပေးရင်ဇေယကလေးတစ်ဆောင်ဆောင်ပေးဟောဒီကလေးနဲ့တက်လာတယ်နော်ဒီဇေယကလေးဆောင်တယ်အဲ့ဒါလို့ဇေယကလေးဆောင်ပေးပြီဆိုတော့ဇေယကလေးကလည်းတော်တော်ပတ်ပတ်ရှင်းရှင်းလေးဖြစ်အဲ့ဒါနဲ့ရဟန်းတွေကဒီထဲဝင်သင်္ကန်းရုံသုံးကန်းကြွပြန်လာတော့သုံးစားတော်တော်သူကြည်နုံမှုဖြစ်ရတယ်ပေါ့အဲ့ဒါနဲ့တိုင်းမထိုးပါဘူးဒီနေရာကလေးကဆောက်ပြီးတော့လိုတာတရားမှုရှိတဲ့တန်ခါတော်တွေပြင့်ပြီးတော့ငါအနိမောဒနာတရားနာမယ်ဆုံးတတ်မယ်ဒီလက်ချပွဲတွေလုပ်မယ်ပေါ့တစ်ချက်တက်လာအဲ့ဒီလိုမြတ်စွာဘုရားနဲ့တန်ခါတော်တွေကိုပြင့်ပြီးတော့သုံးကတ်တော့သုံးဖို့ပြီးပြီဆိုတော့ ြတ်စွာဘုရားကအနုမောဒနာတရားဟောတယ်။အဲ့ဒီအနုမောဒနာတရားလေးကလည်းပဲသူလုပ်တာတဲ့သူ့ရဲ့ကလေးနဲ့အလုံးမရှိလျော်တဲ့ပေါ့။ဒါကလည်းပဲသူကမြတ်စွာဘုရားကိုလျှောက်တာကိုမြတ်စွာဘုရားတဲ့အစားတော်ကဒီနေရာမှာမြစ်တီပေါင်းနေတာ။အဲ့ဒါသင်္ကန်းကိုနှင်းရွှဲလို့တပည့်တော်မြစ်တီရှင်းတယ်။နောက်ဖုံးနေလို့တော့သေခင်းတယ်။နောက်နေတွေပို့တော့မန္တန်ဆောင်တယ်။နောက်မိုးတွေတော့ရေကလေးဆောင်လိုက်တယ်။ဟောတဖြည်းဖြည်းနဲ့တက်လာ။နောက်တော့တာလေးကိုလုပ်ပြီးခြင်းတာ။စိတ်ကောင်းနှလုံးကောင်းလေးကိုအခြေခံပြီးတော့ဖြစ်လာတဲ့ကြည်နိုးဝရကုတ္တကောင်းမှုလေးပေါ့ဟုတ်လား။အေးအဲ့လိုသူကသူ့ရဲ့အကြောင်းအရာလေးကိုအရင်ဆုံးပြီးတော့မြတ်စွာဘုရားကိုရှောင်းတော့မြတ်စွာဘုရားကသူ့လုပ်ထားတဲ့သူ့ရဲ့ကလေးနဲ့သူ့ရဲ့စိတ်နဲ့သူ့ရဲ့အလိုဆန္ဒလေးနဲ့ညီအောင်ဟောမယ်လို့ဥရင်ထင်ပါတယ်။နောက်ပေါ်လိုက်တဲ့ကာတာလေးကဘာတဲ့တော့ဆိုတော့အနုပုဗ္ဗေနမေရာဝီထောကံထောကခဏိခဏိတမရောရသတ္တေဝနိဒတိမလမတနောအဲဒီကဘာပြောလို့ဆိုတော့တမရောပရိနေဟရသတ္တရှင်ဝေရဲ့အညစ်အကြေးကိုမလအညစ်အကြေးကိုမိဒမတိဒီဝထုတ်ဆောင်မလိုမျိုးရှင်ရဲ့အညစ်အကြေးကိုပရိသျာဖိဖြစ်တလိုမျိုးတဲ့အရှင်ကိုတခါတော်လိုက်တယ်တခါတော်လိုက်တယ်အညစ်အကြေးလေးတွေထွက်သွားတယ်နောက်တခါတော်လိုက်တယ်သောဘာများပြီဆိုတော့ဒီကအလောအေးသေးသေးလားရှင်ရဲ့အမြင့်အကျိုးကိုပရင်ကြာဖဲပြတဲ့လိုမျိုးမေတ္တာဝေကြောင်းကျိုးမြင်ပြီးပညာရှိတယ်ခဏိခဏိအခွင့်ရတိုင်းအခွင့်ရတိုင်းအနုပုဗ္ဗေနအစဉ်အတိုင်းခဏိခဏိအခွင့်ရတိုင်းအခွင့်ရတိုင်းထောကထောကအနည်းငယ်အနည်းငယ်များသောကုသိုလ်ကောင်းမှုကိုကရုဏတော်ပြုလုပ်ပြီးဖြစ်လျက်အတ္တနောမိမိရဲ့မလတ်အမြင့်အကျိုးကိုနိဒမတိထုတ်ပြတယ်ဟောကုသိုလ်ကောင်းမှုကိုရုပ်တည်းရဲ့အာဒီကိုပဲဗျာမြညာဖြစ်ရမယ်ဒီလိုမျိုးမျက်စွာဘုရားဟောတာလားမဟုတ်ဘာလဲလို့ပြောပုံကလေးကအနုပုဗ္ဗေနအစဉ်အတိုင်းနဲ့ကိုယ့်ရဲ့စိတ်ထဲမှာရှိတဲ့အမြင့်ကြီးကိုဘယ်ကိုကြိုးစားတဲ့နေရာမှာဘာလဲလို့အနုပုဗ္ဗေနအစဉ်အတိုင်းခဏခဏအခွင့်ရတိုင်းအခွင့်ရတိုင်းဒီချိန်မှာဘာလို့တည်တယ်ဘာလို့တည်တယ်ဒီချိန်ကဘာလို့ဖို့ကောင်းတယ်ဟုတ်လားအခွင့်ရတိုင်းအခွင့်ရတိုင်းထောကံထောကံအနည်းငယ်အနည်းငယ်များသောကုသိုလ်ကောင်းမှုကိုကျွန်တော်ပြုလုပ်ပြီးရှင်အတ္တနောမိမိရဲ့မလအညစ်အကြေးကိုနေတမတိထုတ်ပြဖို့ကြိုးစားတယ်။အဲဒီကတည်းကလေဟောတော့ပရိသေဟာရှင်ငွေရဲ့အညစ်အကြေးကိုထုတ်တယ်လို့ပြောဉာဏ်ရှိတဲ့ပုဂ္ဂိုလ်ဟာကိုယ့်စိတ်ထဲမှာရှိတဲ့အညစ်အကြေးကိုအစဉ်အတိုင်းအခွင့်ရတိုင်းအနည်းငယ်အနည်းငယ်များသောကုသိုလ်ကောင်းမှုကိုပြုပြပြီးတော့စိတ်ရဲ့အညစ်အကြေးကိုထိခိုက်ဖြစ်တယ်။အဲဒီကတည်းကလေကိုဟောလိုက်တော့သူ့လုပ်ထားတဲ့လုပ်ရည်တွေနဲ့အဝင်ဝင်ရမကြဘူးလား။ဟုတ်တယ်။အဲ့ဒီဒေသနာလေးကိုလည်းနားလည်ပြီးတော့အဲ့ဒီပုံနာကြီးဟာပဋ္ဌာန်းဖြစ်တယ်။သတ္တတလေးပါးကိုတည်မြဲနေပေါ့။ဒါကြောင့်ဒီသဘောတရားတော်တို့ကိုယ့်ရဲ့စိတ်ထဲမှာရှိတဲ့အညစ်အကြေးကိုပယ်ချဖို့ကြိုးစားတဲ့နေရာပါ။အခွင့်ရတိုင်းအခွင့်ရတိုင်းအစဉ်အတိုင်းအစဉ်အတိုင်းလေး။နောက်ကြိုးစားကြဖို့မလိုဘူးလား။ဟုတ်တယ်နော်။အစဉ်အတိုင်းဆိုရင်ပထမသီလရှိမယ်၊ပြီးရင်သမာဓိရှိမယ်၊ပြီးရင်ပညာရှိတယ်။သီလသမာဓိသင်ကြ။ဟုတ်လား။အစဉ်အတိုင်းတွားဖို့မလိုဘူးလား။လိုတယ်။သတိလမ်းကြီးပဲနဲ့သွားလို့ရှိရင်လည်းဒါတောင်ကျောင်းမအေးတဲ့အတွက်ကြောင့်စိတ်ဟာပူလောင်မှုနဲ့ကြောက်ရွံ့ခတ်နေတတ်တယ်။ဒါကြောင့်ဝိညာဉ်တော်ငယ်တုန်းကကိုရင်ဘွားတုန်းကတက်ခဲရတယ်နော်။ဂါထာလေးတွေရှိတယ်။ဩတိလမရှိဘူးဆိုလို့ရှိရင်ဩရာသဘောကိုရင်ဘွားဝတ်ကိုမကြည့်လို့ဘူးဆိုရင်တိလရှိတယ်လို့မဆိုနိုင်ဘူးလေ။တိလမရှိဘူးဆိုလို့ရှိရင်ဒီစိတ်ဟာမတည်နေဘူးတဲ့ဘလို့ဖြစ်နေတော့ဆိုရင်လေးခတ်တော့တခွန်ကဲ့သို့လို့ပြောတော့လည်းဥမာပေးရနော်စိတ်ကတစ်ချက်ချင်းဖြစ်နေတယ်တော့ကိုရင်းဒီလာမကောင်းလို့ဆိုလို့ရှိရင်ဒီစိတ်ကပါလေတော့လေးဖြတ်တဲ့တခွန်လို့လေးခတ်တဲ့တခွန်လို့တစ်ချက်ချင်းတုံ့လုံးနေတယ်မငြိမ်းနိုင်ဘူးပေါ့ဟုတ်လားဒါကြောင့်ဒီတော့တော့အစဉ်အတိုင်းဆိုတာလေးကအလွန်မအရေးပါတယ်လို့ဦးရင်းထင်နော်ဒီလာရှိပြီဆိုလို့ရှိရင်တမားရှိဖို့ဘာမှသိပြီးတော့အခက်ခဲမရှိနိုင်ဘူးဟုတ်လားလုံးလျာဆိုင်ရှင်းစင်ကြအောင်ကြိုးစားအထုတ်ထားတဲ့သီလဟာတမာတိကိုမြန်မြန်ကြီးကျေကျေပြုလိုက်ဟုတ်လားကိုယ့်ကိုယ်ကိုကျင့်တတ်မှုရှိမယ်ဝမ်းသာမှုရှိမယ်ဝမ်းမြောက်မှုရှိမယ်အဲ့ဒီဝမ်းသာမှုဝမ်းမြောက်မှုကျင့်တတ်မှုဒီချမ်းသာခြင်းပဲအဲ့ဒီချမ်းသာခြင်းဒီစိတ်နှလုံးကိုအလုံးမြန်မြန်ဆန်းဆန်းတည်ငြိမ်သွားစေလိမ့်မယ်အဲ့လိုတမာတိဆိုတာကိုရပြီဆိုတာနဲ့တမာတိတော်ဘိကွေတာဘုဒ္ဓံသာနာတိဆိုတဲ့အတိုင်းတိမှုရှိတဲ့ပုဂ္ဂိုလ်ကသဘာဝတရားတွေရဲ့သဘောလက္ခဏာကိုမှန်မှန်ကန်ကန်သိတဲ့မြင်တဲ့ဉာဏ်ပညာဆိုတာဖြစ်လာပါပဲ။ဒါကြောင့်ဒီလောက်ပေါင်းကြောင်းတို့ကိုချင်းတီလာပေါ်မှာအရှိခံပြီးတော့အစဉ်အတိုင်းလေးနော်ကျေစားအထောက်ကြဖို့မလိုဘူးလား။အေးခဏေခဏေအခွင့်ရတိုင်းအခွင့်ရတိုင်းဆိုတာလေးကလည်းပဲအလုံးအေးပါလေလို့ထင်။ဟုတ်ရဲ့လား။အခွင့်ရတိုင်းအခွင့်ရတိုင်းတို့ကလည်းအလုံးကျက်သေးပါလေအခွင့်ရတိုင်းအမြဲတမ်းတော့ရတာမဟုတ်ဘူး။ သို့တော့ຢາໄດ້ຢາໄດ້တော့ຈ ુદા ອັດຕົຫນາຍບໍ່ບໍ່ຜິດແຕ່ບໍ່ລະຜິດແຕ່ແດ່ດີຈင်းນີ້ກະມາລົງແຕ່ແດ່ມາລົງແຕ່ແດ່ເນາະຄົນລະດົງວ່າດະກາດີທີ່ເນາະອັດສາລະຕຸບາຕິຄູມາຢັງຍີຊິລະບໍ່ຫໍຜິດນີ້ແດ່ອະຊີນີ້ລີ້ຕຸມ້າມາຕື່ນີ້ແດ່ອະເຄເຄລີ້ດາລີ້ຫູປີແດ່ຕົ້ວຊິຍິນແດ່ဒီကောင်းစင်းရဲ့လေးကိုအခြေခံပြီးတော့သူလှုပ်လှုပ်လှုပ်လှုပ်သွားတာဟောနောက်ဆုံးမြေပေါ့ရာကနေပြီးတော့ဇေယတကာဖြစ်ပြီးတော့ခုပါဖြစ်သွားတောတပါအရိယာဖြစ်သွားတယ်။အဲဒါကြောင့်ပြေတော့ဘောင်းတော်ကောင်းတို့စိတ်ရဲ့အခြေကြီးကိုတန်ရှင်းစင်ပြအောင်ကြိုးစားတဲ့နေရာမှာအနုပုရိနာအစဉ်အတိုင်းလေးအထောက်အကူမလိုဘူးလားလိုတယ်။ဒီနေ့မှာဦးဇင်းတို့စိတ်ရဲ့အခြေကြီးကိုကြိုးလို့ရှိရင်တိလဘောမှာတည်ပြီးတော့သတိပဋ္ဌာန်ဘာဝနာကိုပေါင်းများရမယ်လို့ပြောရင်တော့လွန်တရားမှပြည့်စုံတယ်လို့ဆိုရမှာပေါ့။နော်သတိပဋ္ဌာန်ဘာဝနာကိုပေါင်းများရသတိပဋ္ဌာန်ဘာဝနာကိုပေါင်းများခြင်းဟာစိတ်ရဲ့အမြင်ကြီးကိုကင်းစေတယ်လို့တာလိုက်ရသော်ဘုရားအခြေကြီးမျိုးကိုပေါ်ပြပြီးဟောတာလည်းရှိတယ်။ဤသာရတော်ယံဘိက္ခဝေမဂ္ဂောတ္တတဝိတုဒ္ဓိယ။ဟောသတိပဋ္ဌာန်တရားဟာတတ္တဝါရရဲ့တဏ္ဍာမှာပေးကျမ်းနေတဲ့ကိလေသာအမြင်ကြီးကိုပြောင်းစင်စီဖို့အတွက်တကြောင်ဒီလိုလျှောက်တန်းရမယ်လမ်းဖြစ်တယ်။တနည်းအားဖြင့်သတိဓာတ်တရားကိုပွားများမယ်ဆိုရင်စိတ်ရဲ့အကြည့်ကပန့်ကျင်ဖြစ်ခြင်းသွားမယ်။စိတ်ရဲ့အကြည့်ကင်းသွားမယ်လို့ပြတ်တော်ပြဟုတ်လား။အဲ့လိုစိတ်ရဲ့အကြည့်ကင်းဖို့အတွက်ဘာမှယုံမှန်တရားမဖြစ်နဲ့အဲ့ဒါဟာဧကရဏတကယ်တကြောင်ဒီလိုလမ်းဖြစ်တယ်လို့အဲ့လိုနားလည်ရနော်။ဒါကြောင့်ပြေတော်ပေါင်းတော်တို့သတိဓာတ်တရားကိုတော့တတ်နိုင်ကြမယ်လေလာထားဖို့လိုမယ်သင်ယူထားဖို့လိုမယ်နားလည်အောင်ကြိုးစားထားဖို့လိုမယ်မေးမြန်းထားဖို့လိုမယ်မှတ်သားထားဖို့လိုမယ်ပြီးရင်တတ်နိုင်တယ်များဆွမ်းအားရှိတယ်များအထောက်ကြဖို့မလိုဘူးလားလိုတယ်ဒါအလွန်တရာမှပြည့်စုံတဲ့ထိရောက်တဲ့စိတ်ကိုဖြူစင်အောင်ကြိုးစားတဲ့နေရာမှာအပြည့်စုံတော့အထိရောက်ဆုံးနည်းလမ်းတော့ဆိုရမှာပါဟုတ်လားဒါကြောင့်သတိပဋ္ဌာန်တရားကိုနည်းနည်းတော့ဝင်ပြောဦးမယ်ဟုတ်လားဒီသတိပဋ္ဌာန်တရားဆိုတာဘာလို့လို့မေးရင်မိမိခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေကိုတတိဥသိပြီးတော့အမှန်တိုင်းသိအောင်ငြင်းအောင်ကြိုးစားအထောက်တာဟုတ်လားတရားမှာတော့ဥဉ္ဇဉ်ရဲ့ခန္ဓာမှာဖြစ်ပေါ်ဖြစ်ပေါ်နေတဲ့သဘာဝတရားတွေရှိတယ်။အလကားဖြစ်တာတော့မဟုတ်ဘူးဖြစ်เสียအကြောင်းရှိလို့ဖြစ်တာ။အဲ့လိုဖြစ်เสียအကြောင်းရှိလို့ဒလဇက်ဖြစ်ပေါ်ဖြစ်ပေါ်နေတဲ့သဘာဝတရားတွေဟာတရားမှာတော့ဥဉ္ဇဉ်ရဲ့ခန္ဓာမှာအငြင်းမပြတ်ဖြစ်ပေါ်နေတယ်။အဲ့ဒီဖြစ်နေတဲ့တရားတွေကိုဖြစ်တိုင်းဖြစ်တိုင်းတတိကိုအဓိကပရဏတ်နေရာမှာထားပြီးတော့ဒီတဘာဝတရားတွေကိုသိအောင်ကြိုးစားအထောက်ရမယ်။ဟုတ်လား။အဲ့ဒါတကယ်လို့များရုပ်ကာယပိုင်းဆိုင်ရာကိုသိအောင်မြင်အောင်ကြိုးစားအထောက်မိပြီဆိုရင်ဒါကာယဥပဒနာသတိပဋ္ဌာန်လို့အမည်တရားမှာပေါ့။နော်။ခံစားမှုတွေခံစားတဲ့သဘောချင်းရတဲ့သဘောခံစားတာလည်းမထင်ရှားခြင်းရတာလည်းမထင်ရှားအလယ်နဲ့ဥပေက္ခသဘောဒီလိုဝေဒနာသဘောတွေကိုသိတယ်ဆိုရင်တော့တဘာခေါ်မလို့ဝေဒနာဥပဒနာလို့ဆိုရစိတ်တည်းရဲ့သဘောကိုသိပြီဆိုရင်တော့ဒါစိတ်ဓာတ်ဥပဒနာပရိပဒါလို့ဆိုရတယ်ဒီကာယဝေဒနာစိတ်ဓာတ်ဆိုရင်သဘောတဘာဝကိုအသိစိတ်သိမြင်နားလည်အောင်ကြိုးစားအထုံးပေးဆိုရင်တော့ဓမ္မဥပဒနာပရိပဒါလို့ဆိုရတယ်အဲ့တော့အနည်းချုပ်ပြောရင်တော့ပရိပဒါတရားဆိုတာဘုဒ္ဓငယ်ရှင်နားလည်အောင်ပြောရင်ကိုယ့်ဘဝကိုယ့်ခန္ဓာရဲ့အကြောင်းကိုကိုယ်ကိုယ်တိုင်သိအောင်တတိဥသိပြီးတော့ကြိုးစားအထောက်တာဟုတ်လားဒါကြောင့်ပရိပဒတရားဆိုတာအချိန်မရွေးနေရာမရွေးအနည်းအထားမရွေးအထုလို့ရတယ်အားလည်းထုတ်ရမယ်လို့မြတ်စွာဘုရားဟောတာဒါကြောင့်ဘယ်နေရာမှာမဆိုဘယ်အချိန်မှာမဆိုဘလို့အနေထားမျိုးမှာမဆိုပရိပဒတရားဆိုတာအထုလို့ဖြစ်တယ်နော်ဒီအချိန်မှာဒီနေရာမှာဒီအနေထားလေးတိုင်းပရိပဒတရားကိုအထုလို့မရဘူးလားမရဘူးကိုယ်ခန္ဓာကိုယ်ကိုနည်းနည်းလေးအာယုံဆိုင်ကြည့်နည်းနည်းလေးခရုထားကြည့်ဘာဖြစ်နေတော့ဘာဖြစ်နေတော့ဘာဖြစ်နေတော့ဆိုရင်ကိုလိုလိုနေတော့သာဒနာကြီးကြော်ကြော်လောက်တိုင်တာတော့ဘောဝိုင်းခန္ဓာကိုယ်ရဲ့ဝိညာဉ်တံကိုအောက်ကခြေတော်နှချောင်းကမရှိမလားခံနေရတယ်နော်အဲ့ဒါဘာဖြစ်တော့ဆိုတော့မတတ်တာကိုခံရခက်တယ်ခံရခက်တယ်ဆိုတာကိုပါဠိဟောတာလေးနဲ့ပြောမှဆိုတော့ဘယ်လိုပြောမှာတော့ဒုက္ခဝေဒနာဟုတ်တယ်မဟုတ်လားတိုင်ခံရခက်တယ်ကွာနည်းနည်းလေးသက်သာအောင်တော့ပြင်လိုက်အောင်မယ်ဆိုတော့ပြင်လိုက်တော့သက်တာတဲ့သဘောခန္ဓာတဲ့သဘောလေးမဖြစ်ဘူးလားဖြစ်တယ်အဲ့ဒီခန္ဓာတဲ့သဘောကိုဘာလို့ပြောမလို့ဒုက္ခဝေဒနာဒီနာလေးတွေဒီနေရာလေးတွေဒါဖြစ်နေတာနော်ဟုတ်လားတရားကြာကိုမှတွေ့ဟုတ်ရလားဒီဒါကြောင့်မိတ္တပေါင်းတော်တော်လို့ဘာပဲဖြစ်နေဖြစ်နေဒါကိုသိအောင်မြင်အောင်ကြိုးစားအထုတ်မယ်ဆိုရင်ဟုတ်ဖြစ်ချက်ကလေးဖြတ်တာကိုလို့တယ်နော်နေနေပေကြာကြာခြေခြေပေကြာကြာ အမှန်ရတယ်ဒီအလုပ်ကလေးကိုလုပ်မယ်ဒါတွေဟာအလုံးမုံရတဲ့ဘလွန်တံမိုးရှိတဲ့အလုံးလို့ခံယူချက်ကလေးထားပြီးတော့ကြိုးစားမယ်ဆိုရင်တဖြည်းဖြည်းနဲ့တိုးတက်မှုမရနိုင်ဘူးလားရနိုင်တယ်ဟုတ်လားဒါကြောင့်ဒေသဘောင်ပြည်ဘောင်တို့တရားအထုတ်တယ်ဆိုတာအာထုတ်တဲ့ဖို့အတွက်နိလန်းကိုသိဖို့ရတာအရင်ကြီးအခက်အခဲမရှိပါဘူးဒီနေ့ခေတ်လိုတာဝန်ထမ်းရတဲ့အခါကလာပါဟုတ်လားနော်ဘာသာခက်နေတာလို့ဆိုတော့အာထုတ်ဖြစ်ဖို့ရတာခက်နေတာအဲ့ဒါကလည်းဘာလို့ခက်တာလို့မင်းရင်တချို့ခက်တယ်ဆိုတဲ့ကိစ္စတွေကဒီအလုပ်ကခက်ခဲတဲ့သဘောရှိလို့ခက်တဲ့အလုပ်တွေလည်းရှိတယ်တချို့ကြတော့အလုပ်ကခက်တာမဟုတ်ဘူးအလေးအကျင့်မရှိလို့မကျွမ်းကျင်လို့ခက်တဲ့အပိုင်းတွေလည်းရှိတယ်တရားကတော့နှမျိုးလုံးထဲမှာအကျုံးဝင်တယ်လို့ထင်တယ်တရားရဲ့သင်္ဘောသဘောကလည်းပဲကံပီရံဒုဒ္ဒတံဟုတ်လားကံပီရံတနေ့တော့သဘောရှိတဲ့ဒုဒ္ဒတံမြင်နိုင်ခြင်းတဲ့သဘောရှိတယ်လို့မြတ်စွာဘုရားဟောတာလွယ်လွယ်လေးလို့တော့မထုတ်လို့ဟုတ်လားတံခိုးအကြီးမြတ်ဆုံးအရာဖြစ်တဲ့အတွက်ကြောင့်ဒါအကြီးမားဆုံးသောကျိုးစားအထုတ်မှုဖြစ်တာလေရနိုင်တယ်ဆိုတာကတော့အလွန်ထင်ရှားတယ်ပေါ့အဲ့တော့နောက်ထပ်ခက်တဲ့အခက်တခဲကဘာလို့ဆိုတော့ကိုယ့်ရဲ့ကြွကျင်မှုမရှိလို့အလေးအကျင့်မရှိလို့ခက်နေတဲ့အပိုင်းဒါကတော့ဘေးကကောင်းတယ်ဘာလို့ဖြူခက်ဖြစ်ဖို့မလိုဘူးလားလို့ရတယ်နော်အလုတ်ကခက်လို့ခက်တဲ့အပိုင်းရှိတယ်လို့ကိုကမလုတ်လို့အလေးအကျင့်မရှိလို့မကြွကျင်လို့ခက်နေရတဲ့အပိုင်းတွေလည်းရှိတယ်တချို့အလုတ်တွေကလုံပါများလာပြီးကြွကျင်မှုရှိလာပြီးဆိုရင်ဒါလွယ်မှုတော့တဲ့သဘောရှိနေတာပဲဒီဟုတ်ရလားဒါကြောင့်ဘေးကကောင်းတယ်ဘာလို့ကိုကမလေးကျင့်လို့မကူကအာမထုံးလို့မကြမ်းကျင်လို့ခက်နေရတယ်ဆိုတာမျိုးမရှိရလေအောင်ဟုတ်တယ်မဟုတ်လားကြိုးစားအထုတ်ကြဖို့မလိုဘူးလားလိုပါလေအဲလိုအထုတ်တဲ့နေရာမှာဦးဇင်းတို့အနည်းဆုံးတော့ပြိယဝံအေယထာလေးမှာတတိကလေးထားပြီးတော့အထုတ်ကြဖို့လိုပါတယ်အဲတော့ဦးဇင်းတို့တတိထံတရားကိုအထုတ်ဖို့မြတ်စွာဘုရားသင်ကြားတဲ့နေရာမှာလွယ်ကူတာကနေစပြီးတော့ကြိုးစားအထုတ်ဖို့မြတ်စွာဘုရားသင်ထားတယ်ဒါနဲ့အလွန်မှသဘောကျတယ်အကောင်းပါဦးဇင်းတို့စသင်ပြီးဆိုရင်လူရကနေစပြီးတင်ရတာပဲဟုတ်လား။နောက်ကဤခါဝေတင်မယ်၊ပြင်းရင်တဘောင်းကြီးတင်မယ်ဟုတ်လား။စစရင်သာမမတက်သေးတဲ့ကလေးကိုပါဠိပတ္တရီအရင်စတင်လို့ဖြစ်နိုင်မှာမလား။မဖြစ်နိုင်။အဲ့လိုပဲမြတ်စွာဘုရားကသတိပဋ္ဌာန်တရားလေးပါးကိုရှုမှတ်ပွားများဖို့သင်ကြားတဲ့နေရာမှာတို့လွယ်ကူတဲ့ကာယ ानु ပသနာသတိပဋ္ဌာန်ကနေစပြီးတော့သင်ကြားတာ။အဲ့ဒီကာယ ानु ပသနာသတိပဋ္ဌာန်ထဲမှာတောင်းမအာနာပါနဆိုတာကစပြီးတော့သင်ကြားတာ။ဟုတ်ရဲ့လား။အနာပါနာဆိုတာဘာလို့ဝင်လေထွက်လေပေါ့အဲ့ဒါမြတ်စွာဘုရားကဝင်လေဝင်တိုင်းထွက်လေထွက်တိုင်းတတိထားပြီးတော့ဝင်တာဖြစ်ပါစေတတိထားပြီးတော့ထွက်တာဖြစ်ပါစေဝင်လေဝင်တိုင်းထွက်လေထွက်တိုင်းတတိမလွတ်ပါစေနဲ့နောက်ဝင်လေဝင်ရင်လည်းပဲတတိကလေးထားပြီးတော့ဝင်သွားပါစေထွက်လေထွက်ပြီးဆိုရင်လည်းတတိကလေးထားပြီးတော့ထွက်သွားတာဖြစ်ပါစေဒီလိုလေးကသာပြီးတော့သင်တာဆက်တကမလို့ဦးဇင်းတို့နည်းနည်းလေးသင်သာကြည့်လိုက်အယုံကြည့်နေလဲဝင်နေတဲ့ဝင်ပြီးခဏကိုအနေသားပေါ်စားကြောင်းတော့ဆိုတော့နည်းနည်းလေးကြွားပြီးတော့ဒီမျိုးဖြစ်သွားတာဟုတ်လားအဲ့ဒီဘလိုပဲဖြစ်ဖြစ်အဲ့ဒါကိုတိအောင်ကြိုးစားရမယ်ထွက်လေထွက်ပြီဆိုရင်လည်းပဲဟောဒီမျိုးဖြစ်သွားတာခုနကတော့အနေသားတော့မဟုတ်ကြတော့ဟုတ်တယ်ပေါ့လားဒီအဲ့ဒါကိုဦးဇင်းတို့ဝေဝေကျွန်တော်ကြီးကတော့ဝင်နေထွက်နေကိုချိမမဲ့ဆိုလို့ရှိရင်နာသီးပြားကိုအာယုံစိုက်ပြီးတော့တဲ့အဲ့ဒီနာသီးပြားမှာဝင်လေဝင်တိုင်းဝင်လေလေးကနာတိပြားတဏှာရာကိုထိခိုက်ပုတ်တိုက်ပြီးတော့သွားလိမ့်မယ်တဲ့အဲ့ဒီထိတဲ့သဘောလေးကိုတိတိပြီးတော့နေအောင်ကြိုးစားတဲ့ဟောဆရာကြီးကဘလောက်ထိကရုဏာကြီးကြီးပြောလို့ဆိုရင်လက်ညှိုးလေးနဲ့တဲ့ကိုယ့်ရဲ့လက်မောင်းတဏှာကိုထိကြည့်လိုက်မသိဘူးလားသိပါအောင်အဲ့ဒီလိုမျိုးပဲဒီလေလေးကလည်းနာတိပြားကိုထိတော့တာသိရတယ်သိနိုင်တယ်ဟုတ်လားအဲ့လိုပဲထုံးတည်ထုံးတည်ဆိုလို့ရှိရင်လည်းဒီထွက်လေနဲ့နာတိရတဏိကထိခိုက်ပုတ်တိုက်တဲ့သဘောရှိတယ်။အဲ့ဒီဖြစ်တဲ့သဘောလေးကိုတက်နိုင်နေညာတိအောင်ကြိုးစား။ဝင်လေဝင်တိုင်းဒီတိုင်းတိအောင်လုပ်။ထွက်လေထွက်တိုင်းဒီတိုင်းတိအောင်လုပ်ပဲ။ဟုတ်လား။အဲ့ဒါလိုမျိုးပြေးတဲ့ဘောတော်တော်ကဦးဇင်းတို့နည်းနည်းလေးဇွဲကောင်းကောင်းနဲ့တောက်ချပြီးတော့ကြိုးစားတဲ့အလေးအကျင့်လေးကိုမွေးမြူမယ်ဆိုရင်တဖြည်းဖြည်းနဲ့ကျွမ်းကျင်လာနိုင်တယ်။သမုတ်ဆိုးကိုစိုင်းတင်တယ်လို့ဟုတ်လား။ကိုယ့်ရဲ့ဒီကြံ့ကျင်မှုရှိအောင်ဒီအလုပ်ကပဲကိုယ့်ကိုနှံသွားနိုင်တယ်ပေါ့အဲ့ဒါကိုကိုယ်ကကြိုးစားပါများလို့ရှိရင်ဒီဝင်လေတစ်ခုအတွင်းမှာကိုယ်ပဲထိတဲ့သဘောတရားတစ်ခုလည်းမဟုတ်ဘူးတစ်ထိလည်းမဟုတ်ဘူးတစ်ထိနဲ့တိလာနိုင်တယ်ထိတဲ့သဘောတရားတစ်ထိပြီးတစ်ထိဆက်ဆက်မပြတ်ဖြစ်ပေါ်သွားတာကိုဟောထွက်လေတစ်ခုအတွင်းမှာလည်းပဲထိတဲ့သဘောတရားတစ်ထိပြီးတစ်ထိဆက်ဆက်မပြတ်ဖြစ်ပေါ်သွားတာကိုတစ်ထိပြီးမှတစ်ထိဖြစ်တာဟုတ်လား ဲ့ဒါဘာလို့ဆိုတော့မမြင်တဲ့ဒီပြောင်းလဲတဲ့သဘာဝတွေကိုသူစပြီးတော့နားလည်လာတဲ့သဘောဒီဖြစ်တဲ့သဘောဟာပြောင်းလဲနေတယ်ဆိုရင်ဒီဖြစ်တာကိုလိုက်ပြီးတော့သိနေတဲ့စိတ်ဟာဟုတ်ပြောင်းလဲနေတာမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်သူလည်းလည်းဒါကိုသိတယ်ဒါမရှိတော့ဘူးဆိုရင်ဒါကိုသိတဲ့စိတ်လည်းမရှိတော့ဘူးဟုတ်တယ်မဟုတ်လားအဲ့လိုပဲအတိအကျသဘောတရားနဲ့သိတဲ့သဘောဒါရီကအကုန်လုံးတကယ်တမ်းကတော့ဖြစ်ပေါ်လာတယ်ချုပ်တော့သွားတယ်ဖြစ်ပေါ်လာတယ်ချုပ်တော့သွားတယ်အဲ့လိုမျိုးပြေးတဲ့ပေါင်းတဲ့ပေါင်းလို့အနာပါနာကိုကျိုးစားအထုံးမေးဆိုရင်အနာပါနာဆိုတာဒီခန္ဓာရဲ့အလုံးမခရာကြတဲ့အချက်အချာကြတဲ့အစိတ်ပိုင်းတစ်ခုလို့ဆိုရဟုတ်လားအမြင်တော့သူကပုံမှန်ရှိနေဘူးလားရှိနေတယ်သူမရှိဘူးဆိုရင်လည်းဒါတည်တယ်လို့ခေါ်တာပါဘဝမှာဘလောက်အရေးပါတဲ့တရားစဉ်းစားကြည့်နော်အဲ့တော့သူ့ရဲ့သဘောကိုသိမြင်ပြီးတဲ့နောက်ပြန်တဲ့သဘာဝတွေသူနဲ့ဆက်ဆက်နေတဲ့သဘာဝတရားတွေကိုကသိမသွားနိုင်ဘူးလားသိသွားနိုင်တယ်ဟုတ်လားအဲ့လိုနဲ့ပြေးတဲ့ပေါင်းတော်ဉာဏ်ပညာရင်မာလာနိုင်နော်အဲ့လိုမျိုးကျိုးစားအထုတ်ရင်းနဲ့တဖြည်းဖြည်းလေးနဲ့ဒီအာနန္ဒမကမ္မထံတစ်ခုလေးနဲ့ကိုပဲဒါအတော်ကုန်ကဉာဏ်အောင်ဖြစ်နိုင်ပါလေတကယ်တမ်းကြောကောင်းကောင်းကျိုးလာမယ်ဆိုလို့ရှိရင်ဟုတ်လားနိလအနေနဲ့ကတော့အများကြီးလိလာဖို့အရင်ကြီးမလိုဘူးလို့ဆိုနိုင်ပါတယ်ဟုတ်လားတို့တော့ဇေလုံလာဝရိယရှိဖို့ကတော့ဒါအကြီးကြီးလိုအပ်တယ်ဆိုတာကတော့နားလည်ထားကြရမှာဟုတ်လားတရားဝင်တို့နောက်ဆုံးတော့ကြီးတို့ဆိုလို့ရှိရင်စာတောင်တက်တာမဟုတ်နော်ဒီလိုဝင်လေထွက်လေလေးကိုမှတ်နေလို့ရှိရင်ကုလိုရတယ်ဆိုတဲ့အတိကလေးလောက်နဲ့သူကြိုးစားတာတို့တော့သူ့ရဲ့ဝရိယကတော့တူမတူအောင်ထက်တန်တယ်ဆွေးနေတယ်ဒါကတော့ဒါကမှလို့ရှင်တို့အလွန်ကြီးကြီးလိုအပ်တဲ့အပိုင်းပေါ့နော်ဒါကြောင့်တရားလူတရားမြတ်ကိုရအောင်ဆိုတာဇေလုံးလာဝရိယထက်သန်တဲ့ပုဂ္ဂိုလ်ရဲ့အရာနော်ဉာဏ်ပညာထက်သန်တဲ့ပုဂ္ဂိုလ်ရဲ့အရာဉာဏ်ပညာဆိုတာကလည်းဝရိယထက်သန်တဲ့ကျိုးစားအထုတ်မယ်ဆိုရင်ဒါကြီးမားလာနိုင်တာပေါ့နော်ဒါကြောင့်သိရဲ့အညစ်အကြေးကိုတန်ရှင်းအောင်ကျိုးစားတဲ့နေရာမှာတတိပဋ္ဌာန်တရားတရားဒီတော့လမ်းလို့မြတ်စွာဘုရားဟောပါတယ်နော်တတိတေကဦးဇင်းတို့ဒါကာယ ानु ပတ္တနာကိုပြောတယ်ကာယ ानु ပတ္တနာတွေကမှခုပါကိုပြောတော့အာနာပါနတစ်ခုလေးကိုပဲပြောရပါဟုတ်လားပြောမယ်ဆိုရင်တော့နော်တတိပဋ္ဌာန်ဆိုတာအလွန်ကျေပြတ်တဲ့အတွက်ကြောင့်နော်ဒီလိုအချိန်တိုလေးအပြင်မှာပြည့်တော်အောင်ပြောဖို့ဆိုတာလုံးဝမဖြစ်နိုင်နော်ဒါကြောင့်ပြည့်တော်ပေါ်တော်ကောင်းတို့ဒီကနေ့ညစိတ်ကိုဖြူအောင်ထားဆိုတဲ့အပိုင်းနဲ့ပတ်သက်ပြီးတော့စိတ်ရဲ့အငြိအကျေးကိုတတော်များများဦးရှင်တို့ပြောခဲ့ပါတယ်အချိန်ကအားဖြင့်တော့စိတ်ရဲ့အငြိအကျေးဆိုတာရာဂဒေါသမောဟလို့၃မျိုးအကျဉ်းချင်းရှိမယ်ဝိတ္တသုဒ္ဓါရဆိုရင်၁၄မျိုးလောက်ဦးဇင်းတို့ပြောလိုက်တယ်ဆရာမပြောတော့ဘူးเนาะအေးပါတုဒောကသုဒ္ဓါရဆိုရင်တော့အကျံစားအငြိစီအလတ်စားအငြိစီအနုစားအငြိစီလို့၃မျိုးတောင်ခွဲပြီးတော့ဟောတယ်ဟုတ်လားအဲ့ဒီအငြိစီမျိုးစုံတို့သင်ချင်းအောင်ကြိုးစားအထုတ်မယ်ဆိုလို့ရှိရင်သောတော်ကတရားကြီးကိုဟောတဲ့ကာထာလေးအရာပြောမယ်ဆိုရင်အနုပုပ္ပေနာအစဉ်အတိုင်းခဏခဏအခွင့်ရတိုင်းအခွင့်ရတိုင်းထောကံထောကံအနေနဲ့အနေနဲ့များတော့ကုသိုလ်ကောင်းမှုကိုပြုပြုပြီးတော့အတဏုံမိမိရဲ့မလန်အနေကြီးကိုနေတမတိထုတ်ဖို့ကြိုးစားတယ်ဟုတ်လားဒါကြောင့်ပြည်သက်ပေါင်းတော်တို့လူဝါချင်းချက်တဲ့နောက်အနေထားမျိုးမှာအခွင့်ရတဲ့အခွင့်ရတဲ့ကြိုးစားကြဖို့တော့မလိုဘူးလားလိုတယ်အဲ့လိုကြိုးစားတဲ့နေရာမှာလည်းအလူပုပ္ပေနအစဉ်အတိုင်းဒီလသမားကြီးနေ냐ဒီလိုသွားဖို့လိုအပ်တယ်ဆိုတာလည်းဦးဇင်းတို့ပြောရင်တော့အထူးသဖြင့်တော့ဒီကုန်းမိုင်းမှာပါဖို့ပြောလို့တော့တတိပဋ္ဌာန်တရားကိုပြောလိုက်တယ်တတိပဋ္ဌာန်တရားစိတ်အငြိအကျေးကိုရှင်းပြဖို့အတွက်အကောင်းဆုံးတော့ဈေးပါတော့ဦးဇင်းတို့ဒီနေ့မှာဒီကုန်းချုပ်ပြောနေတာကဟိုလင်္ကာလေးတစ်ခုရှိသေးရလူတိုင်းလည်းပဲရတတ်ပါတယ်မစင်လူလည်းအေးကြည်လင်တိရေစင်ရှိလည်းမရှိခက်ရေတွက်မရှိလေဟုတ်လားအဲ့ဒါကဘာပြောတာတော့နော်လူတယောက်မစင်လူနေတယ်ရှိတော့ရရေတွေလည်းအရင်နဲ့အနာမရှိတယ်ဒါကိုမရှိဘူးဆိုရင်ရေရဲ့အဖြစ်ကတော့မရှိဘူးမရှိတဲ့ပုဂ္ဂိုလ်ရဲ့အဖြစ်ပဲဖြစ်တယ်ဆိုတာမျိုးပြောတာအဲ့လိုပဲဒီကရမတို့ဦးရဲ့စိတ်နှလုံးမှာမရှင်းတဲ့တူတဲ့အငြိအကျေးရှိနေတာနဲ့ပေးကြတဲ့လူတိုင်းလက်ခံပါတယ်ဟုတ်လားဒီအဲ့ဒီအငြိအကျေးကိုပြန်ရှင်းအောင်ရှင်းအောင်ရှင်းပြနိုင်တယ်နောက်တတိပဋ္ဌာန်ဘာဝနာတရားမရင်ဖြစ်ပါအတတ်ရှိတဲ့သူတော်ကောင်းတရားဒီဥတော်ရှိရလည်းပဲမိမိရဲ့လက်ကမ်းမှာရှိနေတယ်အဲ့ဒါကိုကိုယ်ကစူးစမ်းအထုတ်မှုမပြုဘူးဆိုပြီးတော့မရှင်းကျိုးဆိုရင်တရားဓမ္မရဲ့အဖြစ်ကတော့မရှိဘူးကိုယ့်ရဲ့အဖြစ်သားနဲ့ဖြစ်တယ်လို့နားလည်ပြီးတော့ကျူစွာအထုံးကြဖို့မလိုဘူးလားတို့ပါလေဟုတ်လားအတော်ရင်တို့တရားသုံးညမှတရားကတဘုတ်ပဲဟောတာနော်မကောင်းမှုကြောင့်ကောင်းမှုကြောင့်ဖြူအောင်စိတ်ကိုထား ဒီနေ့ညကဖြစ်အောင်စိတ်ကိုထားဟုတ်လားဒီပြင်မလို့ညကဘာလဲဆိုမကောင်းမှုရောင်းတဲ့မကောင်းမှုဆိုတာဘာလဲလဲပြောခဲ့တယ်မကောင်းမှုရဲ့ဆိုးရတဲ့အပြစ်အနာစာတွေကိုလည်းပြောခဲ့တယ်မကောင်းမှုကိုဘယ်ပုံမင်းကြီးရှောင်ရမလဲဆိုတဲ့နောက်အတဝတ်သုတ်တံကိုရှင်းတမ်းပြီးတော့ဒါဦးဇင်းတို့ပြောခဲ့ပါတယ်ဟုတ်လားဒုတိယညမှာကောင်းမှုရောင်းကောင်းမှုဆိုတာဘာလဲတော့ဘယ်လိုသဘောရှိတော့ဘလို့အကျိုးကျေးဇူးတွေကိုပေးတတ်တော့ဆိုတာကိုနိတိကဏ္ဍသုတ်တံဝေရှိခံပြီးတော့ပြောခဲ့တယ်။အဲ့ဒီကောင်းမှုကိုဘလို့ဆောင်ရမလဲဆိုတဲ့နေရာမှာကျတော့ကောင်းမှုရဲ့အကျိုးကျေးဇူးကိုသိမြင်နိုင်လို့အားကြီးအောင်ကြိုးစားအထုတ်တဲ့စင်ညာတရားယုံကြည်တဲ့သရတရားဟုတ်လား။အဲ့ဒီသရတရားထက်သန်ရင်ထက်သန်တော့ကောင်းကုသိုလ်ကောင်းမှုပြုတဲ့နေရာမှာရည်ရည်နေဆိုတာလေးကိုဦးဇင်းတို့ခရီးတင်ကာလဇက်ကိုရှိခံပြီးတော့ပြောခဲ့တယ်။ဟုတ်လားကောင်းမှုဆောင်နော်ဒီကနေ့ညတော့ပါလေတော့ဖြူအောင်စိတ်ကိုဒါအတော်ကြီးတို့ဒီနေရာမှာသံဃာကြီးတို့သံဃာကြီးတို့ကတရားရှိနေတယ်ဟုတ်လားနော်မကောင်းမှုကြီးချောင်းဆိုတဲ့နေရာမှာမကောင်းမှုကိုဘာကြောင့်ရှောင်ဖို့ရဲ့ဆိုတာပြောရတယ်ဆင်းရဲမှဆိုးလို့ဒါလေးကိုတော့အရင်ကမေ့မှဆိုးပါလေဟုတ်လားဒါလေးရှိတဲ့ဖို့ပေါ့နော်ကောင်းမှုဆောင်လို့ဆိုတဲ့နေရာမှာဘာကြောင့်ကောင်းမှုကိုဆောင်လို့ရဲ့ဆိုတာတိုက်တွန်းရတယ်ချမ်းသာဒုက္ခအမျိုးမျိုးနဲ့ပြည်တုံနေခြင်းလို့တရားရှင်ချမ်းသာနေခြင်းလို့နော်မကောင်းမှုဆောင်ခိုင်းတာကဆင်းရဲမှဆိုးလို့ကောင်းမှုဆောင်ခိုင်းတာကချမ်းသာနေခြင်းလို့ဘာကြောင့်စိတ်ကိုဖြူအောင်ထားခိုင်းတာတော့လို့သိရင်ဖြူခြင်းမှလုံလောက်မှဖြစ်တဲ့အတွက်ကြောင့်အကြီးကြီးအမြင့်မြတ်ဆုံးသောချမ်းသာကိုရရှိခြင်းလို့စိတ်ကိုဖြူအောင်ထားခိုင်းတာလို့ပြောတာဟုတ်ရဲ့လားဒါကြောင့်ပြည်တော်ဘုရားတို့ဒါအဆူဆူသောဘုရားရှင်ရဲ့အဆုံးမဩဝါဒအနည်းဆုံးဖြစ်ပါလေဟုတ်လားဒါကြောင့်ပိဿကောင်တရောင်းတို့ဒီမကောင်းမှုကိုရှောင်နိုင်တော့ကောင်းမှုကိုဆောင်နိုင်တော့စိတ်ကိုဖြူအောင်ဓာတ်နိုင်ညာတော့တရောင်းတို့ဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုသေးတော့နော်အကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုဓာတ်ဆိုတဲ့တရားကိုမြတ်တာပို့ပြီးတော့အဆုံးသတ်ကြရအောင်ဗျာဘဝတုတဝမင်္ဂလရကတုတဝတိဝတတဝဘုရားတုပါဝိနတရာဒုက္ခိဝန္တုတိဘဝတုတဝမင်္ဂလရကတုတဝတိဝတတပ္ပဓမ္မတုပါဝိနတရာဒုက္ခိဝန္တုတိဘဝတုတဝမင်္ဂလရကတုတဝတိဝတတပ္ပတံဃာတုပါဝိနတရာဒုက္ခိဝန္တုတိတေတဝကတေတယနာပိတ္တပေါင်းတရောင်းတို့သာတာအာနန္ဒတတဝအနန္တရောအာသဗ္ဗမင်္ဂလံလောကိလဘုဒ္ဓရာကောင်းဆိုရမြမင်္ဂလာဝါဝတိဘဝတို့ကောင်းစွာပသိဖြစ်တော်မူရပါစေ၏။သဗ္ဗဒီဝတ္တမိမိတို့ကနာကိုမှစောင့်ကြနေကြကုန်သောတာမိမိတို့ဤမှစောင့်ကြနေကြကုန်သောတာမိမိတို့သာဝနာမိမိတို့ကဝါမှစောင့်ကြနေကြကုန်သောဓမ္မေတကောင်းတာပေါင်းတော်လာနေစေ။ဟဲ့ခန္တို့ကောင်းစွာမသိဆောင်လျှောက်တော်မူနိုင်ကြပါစေ၏။သဗ္ဗဝရဏုဝဝေနကိနာဝါလိုတေစုမကပွင့်တော်မူရတဲ့သုရတော်တာပါဗျာရှင်ကိုရောမြတ်တို့ရဲ့တဘုံဒီလိုအာနုဘုံတော်တို့ရောက်လာကောင်းဓမ္မဓမ္မလူဘဝေနဗေလီရန်ပူရီရန်ဒိဗံပရိတိယသောတို့စေတတော်တရားတော်မြတ်တို့ရဲ့တဘုံဒီလိုအာနုဘုံတော်တို့ရောက်လာကောင်းဓမ္မတန်ဃာလူဘဝေနဗေကတန်လေးရောက်ပရတန်လေးရောက်သောတို့ရှိတော်ရိယသံဃာရှင်မြတ်တို့နဲ့တော့တိလာဘုဒ္ဓမာတိကိုပြင်ညာဘုံတို့နဲ့ပြည်ုံတော်မူရတဲ့တဘုံဒီသံဃာအရှင်ဘုရားရှင်ပြောင်းလို့ရတဲ့ဘုဒ္ဓေလိုအတုကိုတော်တော်ကြောင့်လည်းကောင်းတရားနေရောညမှာပင်ကမဆိုင်ချင်းရှိတိုင်းချင်းရှိတိုင်းဒုက္ခကိုစိတ်နှပြချမ်းပါချမ်းသာရင်ရှိရကုန်သည်ဘဝတို့ကောင်းစွာမသိဖြစ်တော်မူကြပါစေတည်း